Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှိနာခင်ဗျာမတ်လ29ရက်ဒီနေ့လနေ့ VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီခင်ဗျာမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုတော့လိုင်းနိုမီတာ19 25 30နဲ့လိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါလားခင်ဗျာဒီကနေ့အတွက်အစီအစဉ်မှုအဖြစ်ကျွန်တော်ဇဝန်လိုက်ကဆောင်ရွက်ပေးတော့ပါမယ်ဒီကနေ့မှာတော့တော်ရရှိနေနားဆင်ကြမယ့်အထက်မှာရန်ကုန်မြို့မှာဆန္ဒပြသူတွေကိုဖြိုခွင်းတဲ့အခြေအနေတွေကိုဥစွာနားဆင်ကြရမှာပါဟောနိုင်ငံရ
ေးဝန်မှာနိုင်ငံရေးဝန်မှာ
တောင်ငုံမြို့နယ်မှာလက်နက်ကင်တပ်ဖွဲ့တွေကအင်အားသုံးဖြိုခွင်းခဲ့တဲ့အခြေအနေကိုနားဆင်ကြရမှာဖြစ်ပါတယ်။ဒါနဲ့တစ်ဆက်တည်းမှာပဲမြို့နယ်တွေနယ်မြို့တွေကဆန္ဒပြတပိတ်တွေကိုအကြမ်းဖက်ဖြိုခွင်းခံရတဲ့အခြေအနေတွေဆန္ဒပြပွဲတွေမှာသတင်းယူရင်းသတင်းတောက်တွေဖမ်းဆီးခံရတဲ့အခြေအနေတွေပါဝင်အာဏာသိမ်းစစ်ကောင်စီအနေနဲ့အကြမ်းဖက်လုပ်ရက်တွေချက်ချင်းရပ်တန့်ဖို့ဂျာမနီအစိုးရကတောင်းဆိုလိုက်တာနောက်ပိုင်းမှာချမ်းပြည်နယ်အတွင်းကတိုက်ပွဲတွေအခြေအနေနဲ့ကင်းပြည်နယ်အတွင်းစစ်တပ်နဲ့ KNU တို့အကြားတိုက်ပွဲတွေဖြစ်နေတာကြောင့်ဒေသခံတွေနေရစွန့်ခွာထွက်ပြေးနေရတဲ့သတင်းပေးပို့ချက်တွေကိုလည်းနှာစင်ကြားဖို့ရှိပါတယ်။အဲဒီနောက်မှာတော့စီးပွားရေးကဏ္ဍနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနှာစင်ကြားမှာပါ။အခုအရင်ဆုံးတော့တင်းတင်းလာနေညအတွက်နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မခွန်ညိုတို့ကတင်ပြပေးကြပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီကိုနိုင်ငံတော်ဝန်ပုံစံမျိုးစုံနဲ့ဆက်ပြီးဆန္ဒပြနေကြသလိုစစ်ဖက်တပ်ဖွဲ့တွေဖက်ကလည်းဆက်ပြီးတော့အကြမ်းဖက်နေနေတာကြောင့်ဒီကနေ့မှလည်းအရသာတည်ဆုံမှုရှိနေပါလေ။ရန်ကုန်တောင်တကုန်ဖက်မှာစစ်အုပ်ချုပ်ရေးကောင်စီရဲ့လက်ချက်ကြောင့်မတန်ဆွမ်းသူအပါဝင်အရသာ2ဦးတည်ဆုံပြီးတော့တချို့လည်းအပြင်းထန်ဒဏ်ရာရသွားတယ်လို့ကိုရိုင်းတွေ့ကြုံရသူတွေက VOA ကိုပြောပါတယ်။မူလပိုင်းအချိန်ထိပြစ်ခတ်မှုတွေရှိနေတာကြောင့်အသေးအပြောက်ထိခိုက်ပိုလာနိုင်ပါတယ်။ရန်ကုန်တာကေတာဖက်မှာလဲဆန္ဒပြသူတွေကိုလုံခြုံရေးတပ်ကပြစ်ခတ်နေနေတာကြောင့်တဦးတည်ဆုံပြီးတော့ဒဏ်ရာရသူတွေရှိတယ်လို့သိရပါတယ်။မြစ်ကြီးနားမြို့မှာလဲဆန္ဒပြသူတွေပေါ်ကြံဖက်ပြစ်ခတ်ဖမ်းဆီးမှုတွေရှိနေပြီးတော့သတင်းယူနေတဲ့မြစ်ကြီးနားအခြေဆိုင်သတင်းထောင်တဦးလည်းဖမ်းဆီးခံရပါတယ်။ရန်ကုန်လမ်းတွေပေါ်မှာဆန္ဒပြသူလို့တန်ရာရှိသူတွေကိုဖမ်းဆီးတာပြစ်ခတ်တာတွေရှိနေတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။အဲ့ဒီလိုအကြံဖက်နေနေတဲ့ကြားကရန်ကုန်ပသိမ်ပဲခူးမင်းလာခင်ဦးနဲ့မော်လမြိုင်ဒီမော့ဆိုအပြင်မန္တလေးမုံရွာခင်ဦးမိထီလာပင်လယ်ဘူးကောလင်းမူဆဲတီဘော်မြစ်ကြီးနားနဲ့ဟာခါတို့မှလည်းဆန္ဒပြခဲ့ကြတာပါပသိမ်မှာလည်းစစ်ကောင်စီတပ်ရဲ့လက်ချက်ကြောင့်ဆန္ဒပြသူတချို့တန်းရအပြင်းထန်ရရှိခဲ့ပါတယ်ကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့အဆိုအရဖေဖော်ဝါရီလတရနေ့နောက်ပိုင်းစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့လက်ချက်ကြောင့်တိုက်ဆုံသူ460ထက်မနည်းရှိနေပြီးတော့အဖမ်းခံရသူ2500ဝန်းကျင်ရှိကြောင်းဖော်ပြထားပါတယ်။အဖမ်းခံရသူတချို့ပြန်လွတ်လာတာရှိပေမဲ့လို့မိသားစုနဲ့အဆက်အသွယ်မရတာရှေ့နေနဲ့တွေ့ခွင့်မရတာလည်းရှိနေပါတယ်။အဖမ်းခံရသူတချို့ဆိုရင်ဘယ်မှာဖမ်းဆီးထိန်းသိမ်းထားသလဲဆိုတာတော့မသိရဘူးလို့မိသားစုဝင်တွေကပြောပါတယ်။မြန်မာနိုင်ငံတွင်ကအခြေအနေနဲ့ပတ်သက်လို့အင်ဒိုနီးရှားနဲ့ဂျပန်နိုင်ငံကြားအနေကဆွေးနွေးနေတယ်လို့ဂျပန်နိုင်ငံကိုရောက်ရှိနေတဲ့အင်ဒိုနီးရှားနိုင်ငံခြားဝန်ကြီးရက်နိုမာဆူဒီကပြောပါတယ်။မြန်မာနိုင်ငံတွင်ကလက်ရှိဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့အင်ဒိုနီးရှားနဲ့ဂျပန်နိုင်ငံကြားအနေဆုံးတစ်ပတ်ကိုနှစ်ကြိမ်ဆွေးနွေးနေပါတယ်။ဂျပန်နဲ့အင်ဒိုနီးရှားနိုင်ငံတွေနဲ့နိုင်ငံအကျိုးစီးပွားအတွက်မဟုတ်ပဲဒေသတွင်တည်ငြိမ်အခြေအနေနဲ့တာယာဝပြောရေးအတွက်ကိုပါပူပေါင်းလုပ်ကိုင်နေကြတာဖြစ်ပါတယ်လို့လည်းဝန်ကြီးမာဆူဒီကပြောဆိုသွားတာပါမြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့အကြက်တဲ့အခြေအနေတွေနဲ့ပတ်သက်လို့အာဆီယံနိုင်ငံတွေကအင်ဒိုနီးရှားနဲ့စင်ကာပူဟာအတော်လေးတက်တက်ကြွကြွအခြေအနေပြီးတော့အခြားမိတ်ဖက်နိုင်ငံတွေနဲ့မြန်မာအရေးဆွေးနွေးတိုင်ပင်ဝင်တွေဆက်တိုက်လုပ်နေတဲ့သဘောပါအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကလည်းမြန်မာစစ်တပ်ရဲ့ရက်ဆက်ကြကြုတ်ပြီးတော့တပ်တည်နေတဲ့လူရဲကြောင့်ကလေးငယ်တွေအပါအဝင်လူတရာကျော်တည်ဆုံခဲ့ရတဲ့စနေနေ့ကလူရဲကိုကြည့်ရင်မြန်မာစစ်တပ်ရဲ့လူရဲတွေထိရောက်စွာထိနေဖို့နိုင်ငံတကာကရှေ့ဆက်တိုးစွန့်ဖို့လိုနေပြီဆိုတာနှီးမောင်းထုတ်ပြလိုက်တာဖြစ်တယ်လို့ဒီကနေ့ပဲကြေညာချက်ထုတ်ပြန်ပါတယ်သူအဆိုလူမျိုးရုံတပ်ဖြတ်မှုကျူးလွန်နေတဲ့စစ်ကောင်ဆောင်ပုတ်ချုပ်မှုချင်းမယောင်လိုက်ဟာနိုင်ငံတကာကပြစ်တင်ရှုတ်ချနေတဲ့ကြားကကျွေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်တာအင်ဂျင်နီယာကကလေးငယ်တွေကိုတပ်ဖြတ်နေတဲ့အပြင်ကျန်းကျုပ်ရက်စတဲ့လူရဲတွေကိုနလှကြတိုးလုံလာနေတဲ့အတွက်ဒီလူနဲ့တွဲဆုံဆွေးနွေးကြအကြောင်းမရှိဘူးလို့လည်း APHR ရဲ့ဥက္ကဋ္ဌဖြစ်တဲ့မလေးရှားလွှတ်တော်အမချောဆန်ဒီယာဂိုကပြောဆိုထားပါတယ်မြန်မာစစ်တပ်ရဲ့လုပ်ရက်တွေရပ်တန့်သွားစေမဲ့တခုတည်းသောနေလံဖြစ်တဲ့လက်နက်နဲ့ဗန္ဒာငွေတွေကိုလှည့်လမ်းမီလို့မရအောင်ကဘာသဝန်းလုံးပိတ်ဆို့ထားဖို့ကိုလည်းကြေညာချက်မှာတိုက်တွန်းထားပါတယ် လူအခွင့်အရေးလေ့လာဆောင်ကြည့်ရေးအဖွဲ့ HRW ကတော့မတ်လ29ရက်နေ့ကအရတာပြည်သူတရားကြောတက်ဖြတ်ခဲ့တဲ့မြန်မာစစ်တပ်ရဲ့လုပ်ရဟာကျန်းကျုံရက်ဆက်လွန်းတယ်လို့ပဲစစ်တပ်ရဲ့တရုတ်မှန်ကိုဖော်ပြလိုက်တာဖြစ်တယ်လို့ပြောလိုက်ပါတယ
် This is brutal savagery this is a military that was essentially completely out of control
ဒါရက်ဆက်ကျန်းကျုံလွန်းလာတဲ့လို့ရပါမြန်မာစစ်တပ်ကလုံးဝအထိန်ကိုမဲ့သွားပါပြီလုတ်ချင်လာလို့ပြီးတော့တာဝန်ခံစရာမလိုဘူးဆိုတာကိုလည်းသူတို့ကောင်းကောင်းသိထားကြပါတယ်မြန်မာစစ်တပ်ရဲ့တရုတ်မှန်ကိုစနေနေ့မှာလုံးဝတွေ့မြင်လိုက်ရတာဖြစ်ပါတယ်လို့ HRW ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူး Phil Robertson ကပြောဆိုသွားတာပါမြန်မာကိုတကမ္ဘာလုံးကလက်နက်ရောင်းချမှုပိတ်ပင်တာနဲ့ပြစ်မှတ်ထားတဲ့အရေးယူတာမျိုးလိုတကယ့်အရေးယူမှုမျိုးတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကစပြီးတော့လုတ်ကိုင်းဖို့လိုတယ်လို့လည်း Mr. Robertson ကတိုက်တွန်းသွားပါတယ်ထိုင်းဝန်ကြီးချုပ် Prayut Chan-ocha ကလည်းမြန်မာနိုင်ငံကနေထုတ်ကားတဲ့အစုလိုက်ပြုံးလဲဝင်လာမှာကိုမလို့လာပေမဲ့လူအခွင့်အရေးကိုလေးစားလိုက်နာမှာပါလို့ပြောဆိုသွားပါတယ်ရုရှားနိုင်ငံကလည်းမြန်မာနိုင်ငံနဲ့အပြုတ်သဘောဆောင်တဲ့ဆက်ဆံရေးတွေရေရှည်တိစောက်ထားတယ်ဆိုပေမဲ့လို့မြန်မာနိုင်ငံမှာပေါပေါက်နေတဲ့ဝမ်းနည်းစရာပြက်တွေကိုထောက်ခံတဲ့သဘောမဟုတ်ဘူးလို့ရုရှားအစိုးရကဒီကနေ့ပဲပြောပါတယ်မြန်မာနိုင်ငံတွေအကြမ်းဖက်မှုတွေတွေးမြင်ကြမှုတွေဟာဘသူ့အတွက်မှအကျိုးမရှိပဲတကယ်တမ်းနှစ်နာသူတွေဟာမြန်မာပြည်သူတွေပဲဖြစ်တယ်လို့တရုတ်နိုင်ငံကတတိပေးပြောဆိုပါတယ်မြန်မာနိုင်ငံတွင်တင်းမာမှုတွေရောကြလာစေဖို့ပြဿနာကိုအပြုတ်သဘောနဲ့ချင်းကပ်ပြီးတော့ထိန်းသိမ်းတည်ထောင်ဆောင်ရွက်ကြဖို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရသူရော်လီရင်ကတရုတ်ဘာသာစကားနဲ့ပြောသွားတာ
ပါ我们已经多次表示希望缅甸各方保持冷静克制采取建设性的态度和行动
မြန်မာနိုင်ငံတွင်းကတင်းမာမှုတွေပြေလျော့စေဖို့တက်ဆိုင်သူအားလုံးအနေနဲ့တည်တည်ငြိမ်ငြိမ်နဲ့ထိန်းသိမ်းတည်ထောင်ဆောင်ရွက်ကြဖို့နောက်အပြုတ်သဘောနဲ့ချင်းကပ်ဆောင်ရွက်ကြဖို့မျှော်လင့်တယ်လို့ကျွန်တော်တို့အချင်းချင်းပြောထားပြီးပါပြီ။အကြမ်းဖက်မှုတွေနဲ့သွေးမြေကျတဲ့တိုက်ခိုက်မှုတွေဟာဘယ်သူ့အတွက်မှကြုံမဖြစ်စေပါဘူး။တကယ်တမ်းနှင်းသာခံစားရမှာမြန်မာပြည်သူတွေဖြစ်ပါတယ
်။လက်ရှိမြန်မာနိုင်ငံရဲ့တင်းမာမှုမှာတရုတ်နိုင်ငံအနေနဲ့စစ်အုပ်ချုပ်ရေးကောင်စီကိုထောက်ခံကူညီနေတယ်ဆိုပြီးမြန်မာဒီမိုကရေစီရေးတောင်းဆိုလှုပ်ရှားသူတွေကယူဆကြပါတယ်။ဒါကြောင့်လဲမြန်မာနိုင်ငံတွင်တရုတ်ပိုင်ရင်းနှီးမြှုပ်နှံမှုတွေကိုဆန့်ကျင်ပြောဆိုမှုတွေရှိနေပါတယ်။ဒီလအတွင်းမှာပဲရှန်ကုန်းဆိုင်တရာကဆန္ဒပြမှုဖြစ်နေခြင်းအတွင်းတရုတ်ပိုင်အထက်ချုပ်စစ်ရုံနဲ့စစ်ပွဲရေးလုပ်ငန်းတချို့မိရှုဖျက်ဆီးခံရတာတွေရှိခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကိုထိခိုက်နစ်နာအောင်ရုရှားကလုပ်ကိုင်ခဲ့တဲ့ဆိုတဲ့ဆွတ်ဆွဲပြောဆိုချက်တွေရှိနေပြီးတော့ရုရှားအနေနဲ့ဒီလောက်ရရဲ့အကျိုးဆက်တွေကိုရင်ဆိုင်ရလိမ့်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုလိုက်ပါတယ်။အမေရိကန်ရဲ့အကျိုးစီးပွားကိုကာကွယ်ဖို့အချိန်တိုင်းရင်လိုအပ်တယ်လို့ဆောင်ရွက်သွားမှာပါလို့ဝန်ကြီးဘလင်ကင်က CNN ရုပ်သံဌာနကမေးမြန်းခါမှာပြောဆိုထားတာပါ။ဘယ်ဂျမ်နိုင်ငံပရဆယ်မြို့ကမြောက်အတ္တလာဒိသချုပ်အဖွဲ့ NATO အစည်းအဝေးတက်ရောက်ပြီးဝန်ကြီးဘလင်ကင်နဲ့တွေ့ဆုံမေးမြန်းထားတာကို CNN ကသတင်းဝင်တွေကထုတ်လွှင့်ပြသခဲ့တာပါ။အနောက်နိုင်ငံတွေကမှလည်းရုရှားအစိုးရရဲ့လုပ်ရက်တွေကိုဝိုင်းပြီးတော့စောင့်ကြည့်နေကြသလိုရုရှားအနေနဲ့သူ့လုပ်ရက်အတွက်တာဝန်ခံမှုရှိစေရမယ်လို့လည်းဝန်ကြီးဘလင်ကင်ကပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံကိုဘလို့အရေးယူတန်းခါမလဲဆိုတာအမေရိကန်ကစဉ်းစားသုံးသပ်နေပြီး NATO အဖွဲ့ဝင်နိုင်ငံတွေနဲ့ပါဆွေးနွေးနေတယ်လို့လည်းပြောပါတယ်။မစ္စတာဘိုင်ဒန်သမ္မတတာဝန်ယူပြီးမကြာခင်မှာပဲတက်တန်းကုံဆုံးခံနေဖြစ်နေတဲ့အမေရိကန်နဲ့ရုရှားနိုင်ငံကြားနျူကလ িয়ার လက်နက်ထိန်းချုပ်ရေးစာချုပ်ကိုတက်တန်းတိုးခတ်ကြတာပါ။ဒါပေမဲ့လည်းအမေရိကန်ကရုရှားကိုပြစ်တင်ပြောဆိုထားတဲ့လိုရတွေထက်မှာအာဖဂန်နစ္စတန်နိုင်ငံမှာတပ်ဆွဲထားတဲ့အမေရိကန်တပ်ဖွဲ့တွေကိုတပ်ဖြတ်ဖို့အတွက်ရုရှားကစွန့်ဝေထုတ်ပြန်ထားတဲ့ဆိုတဲ့ဆွတ်ဆွဲချက်တွေနဲ့သမ္မတဘိုင်ဒန်အနိုင်ရခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲကိုကြားဝင်နောက်ဆက်တာနဲ့အမေရိကန်ကွန်ပျူတာစနစ်တွေနဲ့ခိုးဝင်ခဲ့တဲ့ဆိုတဲ့လိုရတွေလည်းပါပါတယ်။ဝန်ကြီးဘလင်ကင်ကပြောဆိုချက်ဟာသမ္မတဟောင်းဒိုနယ်ထရမ့်လိုမဟုတ်ပဲရုရှားအပေါ်သဘောထားတင်ပါတယ်မစ္စတာဘိုင်ဒန်ရဲ့သဘောထားတွေကိုထင်ရဆေးပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကိုလူသက်သမားတယောက်အဖြစ်ရှုမြင်ကြောင်းပြီးခဲ့တဲ့နှစ်ပတ်လောက်က ABC သတင်းဌာနနဲ့တွေ့ဆုံမေးမြန်းခါမှာသမ္မတဘိုင်ဒန်ကပြောဆိုထားတာဖြစ်ပါတယ်
ဒီရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.38kHz 93.9 kHz 63.9 kHz 98 kHz 585တို့ဖြင့်စနစ်တရင်းတွေမှာ5လက်မီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်ထိုင်းဝမ်စစ်တပ်ကစီးရဲလေ့ကျင့်မှုတွေတုံ့ပြန်ခဲ့တာနဲ့ပိုင်နဲ့ငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်တွေကအကြီးဆုံးသဘာဝကြုံကိုကာကွယ်ရေးလက်နက်အင်အားဖြည့်တင်ခဲ့တာတွေဟာတရုတ်နိုင်ငံဘက်ကတိုက်ခိုက်လာနိုင်ခြင်းအတွက်ကြိုတင်ပြင်ဆင်နေတာဖြစ်ကြောင်းလေ့လာသူတွေကယူဆကြပါတယ်။ကာကွယ်ရေးဝန်ကြီးချီကိုချန်ကတရုတ်နိုင်ငံဘက်ကတိုက်ခိုက်လာနိုင်ခြင်းရှိတဲ့အကြောင်းနဲ့သူ့အနေနဲ့ထိုင်းပင်ကျွန်းကိုအချိန်ပြည့်အစဉ်သင့်ပြင်ထားလိုတဲ့အကြောင်းမတ်လ18ရက်နေ့မှာလွှတ်တော်ကိုပြောခဲ့တာကိုဒေတာတွင်သတင်းတွေမှာဖော်ပြကြပါတယ်။တရုတ်နိုင်ငံအပါအဝင်၅နိုင်ငံကပိုင်ဆိုင်ကြောင်းငင်းခုန်နေကြတဲ့ထိုင်းဝမ်ရဲ့အနောက်တောင်ဘက် ကိုရာသုံးဆယ်နှစ်မိုင်အကွာကလူသူအယောက်နည်းတဲ့စပရက်လီကျွန်းစုကိုသူကရည်ညွှန်းပြောဆိုတာပါ။၂၀၂၂နှစ်လယ်ပိုင်းလောက်ကလေးကထိုင်ဝမ်ကသူ့ရဲ့လေတပ်စခန်းစုံရဲ့အစွန်ပိုင်းဧရိယာစီနေတိုင်းနေပါစစ်လေရင်တွေပို့နေတာနဲ့ပတ်သက်လို့တရုတ်ဘက်ကလည်းသတိထားစောင့်ကြည့်နေကြတာပါ။တရုတ်နိုင်ငံဟာပြီးခဲ့တဲ့ဆယ်နှစ်အတွင်း ဒူပိုင်နဲ့စပရက်လီကျွန်းစုတွေကခုနှစ်နေရာမှာလေယာဉ်ယုံတွေနဲ့ရေဒါစနစ်တွေကိုတိုးမြှင့်ချထားခဲ့တာဖြစ်ပါတယ်။ဣတုအဇာလို့လည်းလူသိများတဲ့ရှေးတိုင်းကျင်းစခန်းရှိတဲ့တိုင်ပင်ကျွန်းဟာအကျယ်အဝန်းဧကတရတဆယ်လောက်သာရှိတာကြောင့်တရုတ်နိုင်ငံအတွက်တော့အလွယ်တကူသိမ်းပိုက်နိုင်တဲ့အကြောင်းလေ့လာသုံးသပ်သူတချို့ကပြောကြပါတယ်။အီဂျစ်နိုင်ငံစုရဲ့တွင်မြောင်းထဲမှာအကြီးဆုံးကုန်တင်သင ဒီလောက်အမြန်ဆုံးဒီသင်္ဘောကြီးပြန်ခီးဆက်နိုင်ပြီးသူမြောင်ထဲမှာသင်္ဘောတွေပြန်ပြီးတော့ဖြတ်တန်းခုံမောင်းနိုင်ကြမယ်ဆိုတာတော့ချက်ချင်းမသိရသေးပါဘူး။စုအပ်သူမြောင်ကြီးကဒုတိယဗိုလ်ချုပ်ကြီးအိုစမာရာဗိုင်းကတော့သင်္ဘောကြီးကိုအောင်မြင်စွာတွန်းချနိုင်ပြီးမှန်းထားတဲ့အတိုင်းရေထဲဆွဲချနိုင်တယ်။သင်္ဘောပယ်ပိုင်းကိုသူမြောင်ရဲ့ကံကြီးလေးကိုက်ကျော်အကွာကနေတရားကိုက်ကျော်ကိ အလုသမားအဖွဲ့ဟာတင်မောကြီးရေချောင်းလန်းအလေကိုပြန်ရောက်ဖို့မြန်မာလာတဲ့ဒီလိုင်းတွေကြမှာအလုလုပ်ကြရမှာဖြစ်ကြောင်းရပိုင်ကပြောပါတယ်ဒီတင်မောကြီးခံနေတာကြောင့်ပင်လယ်နီနဲ့မြေတဲပင်လယ်ကိုဆက်သွယ်ထားတဲ့တူးမြောင်းရဲ့အဓိကရေချောင်းလန်းပိတ်နေတာတရင်တစ်ပတ်ရှိနေခဲ့ပြီးအခုမှပဲရွှေ့နိုင်ခဲ့တာပါတနင်္ဂနွေနေ့နောက်ပိုင်းကစလို့ဒီတူးမြောင်းကိုဖြတ်ဖို့ပင်လယ်ကူးတင်မ ဒီနေ့ကျွန်တော်တို့ကမတော်မတရားပြုမှုသတင်းတွေဇက်တိုက်ထွက်လာတဲ့အပေါ်တုံ့ပြန်ချက်အနေနဲ့ဝင်ကြီးချုပ်စကော့မော်ရီဆန်ကသူ့ရဲ့အဆိုအရဖွဲ့ကိုပြောင်းလဲ၍လုပ်ပါတယ်။မစ္စတာလီယာကက်ချ်ကိုရှင်းနေချုပ်ခရစ်စတီယန်ပေါ်တာရဲ့နေရာမှာစာထုတ်လိုက်တယ်လို့ကာကွယ်ရေးဝန်ကြီးလင်ဒါရီနိုးစ်နေရာမှာပီတာဒက်တန်ကိုစာထုတ်ခန့်အပ်တယ်လို့ဩစတြေးလျဆိုရာကကြေညာပါတယ်။ ရှင်းနေချုပ်ပေါ်တာဟာ1986နှစ်သူစက်ခွန်းနှစ်အရွယ်တုန်းကစစ်ချောင်းနှစ်သမီးကိုမရင်းကျင်ခဲ့ကြောင်းသတင်းတွေထွက်လာခဲ့တဲ့လွန်ခဲ့တဲ့သတင်းပတ်တွေကလည်းစိတ်ပန်းဆိုင်ရာကျမ်းမာရေးအရဆိုပြီးခွင့်ယူထားခဲ့ပါတယ်။ရဲတပ်ဖွဲ့ကလည်းသူ့ကိုဆွဆွဲတဲ့သူကွယ်လွန်ခဲ့ပြီးဖြစ်လို့မစ္စတာပေါ်တာကိုတရားစွဲမှာမဟုတ်ကြောင်းပြောထားပါတယ်။ရီနိုးစ်ကတော့သူ့ရဲ့ရုံးဝင် ဒီနေ့ကတော့ဒီမှာပဲဖြစ်ပါတယ်ရှင်။မြန်မာနိုင်ငံတွင်းကလက်ရှိဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့အင်အားသုံးဖြုတ်ခွင်းခဲ့တဲ့ရင်းနှီးမှုတွေကမရင်းကျင်ခဲ့ကြောင်းလူသိရှင်ကြားပြောကြားခဲ့ပြီးတဲ့နောက်ရင်းနှီးကဖိကင်းလူလိမ္မာလို့ခေါ်ဆိုခဲ့တဲ့အပေါ်ပြင်းပြင်းထန်ထန်ဝေဖန်ကြံတွေထွက်လာပါတယ်။နောက်ပိုင်းမှာတော့သူ့ရဲ့မှတ်ချက်အတွက်ပြန်ပြီးတော့တောင်းပန ပြည်သူများနဲ့ပတ်သက်လို့အမျိုးသမီးတွေပေါ်လိမ်ပိုင်းဆိုင်ရာအကြံဖက်မှုတွေအစုံတိုက်ရေးဩစတြေးလျနိုင်ငံတော်ဝန်တောင်းဆိုဆန္ဒပြမှုတွေလည်းဖြစ်ခဲ့ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့
WHO နဲ့တရုတ်နိုင်ငံတို့ပူးတွဲလေ့လာချက်မူကြံအစီရင်ခံစာအရကိုဗစ်-19ရောဂါပိုးရမူလဆင်းရဲဟာလုံးဝမဖြစ်နိုင်သလောက်ဖြစ်ကြောင်းဖော်ပြထားတယ်လို့လည်းအေပီသတင်းမှာဖော်ပြပါတယ်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလည်နဲ့မှတ်ခွာညို့လို့တင်ပြပေးခဲ့ကြတာပါခင်ဗျာ။ပြည်ရမေရိကန်တန်ခါနဲ့တင်းနေတာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ တော်ရရှိမှာခင်ဗျာမြန်မာနိုင်ငံအခြေအနေပေါ်ကုလသမဂ္ဂလူမျိုးရေးကောင်စီအရေးပေါ်အစည်းအဝေးကိုလာမယ့်ဘုတ်ထူးနေ့မှာတကပိတ်ခေါ်ယူကျင်းပဖို့ရှိတယ်လို့တန်တမန်သတင်းရက်ွက်ကိုကိုကာပြီး AFP သတင်းမှာရေးသားဖော်ပြထားပါတယ်မြန်မာနိုင်ငံအခြေအနေကိုအရေးပေါ်ဆွေးနွေးဖို့ဗြိတိန်နိုင်ငံကအဆိုပြုခဲ့တာဖြစ်တယ်လို့လည်းသိရပါတယ်15 နိုင်ငံပါကုလသမဂ္ဂလူမျိုးရေးကောင်စီမှာအမေရိကန်ပြည်ထောင်စုကလက်တလောအဖြင့်အလဲကျဥက္ကဋ္ဌတာဝန်ယူထားပါတယ် အခုလာမယ့်ကုလသမဂ္ဂလူမျိုးရေးကောင်စီအစည်းအဝေးမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ခရစ်စတင်ရှရီနာဘာဂနာကမြန်မာနိုင်ငံနောက်ဆုံးအခြေအနေတွေကိုတင်ပြရှင်းလင်းမှာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြသူတွေကိုလက်နက်ကင်တပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွဲမှုတွေမလ 29ရက်နေ့ကအဆိုးအဝါဆုံးဖြစ်ပေါ်ခဲ့ပြီးတဲ့နောက်ရက်ဆက်ကြံကြုတ်တဲ့ရာဇဝတ်မှုတွေအရှိန်မြင့်ဖြစ်ပေါ်လာနိုင်ကြောင်းကုလသမဂ္ဂလူမျိုးလုံးတပ်ဖြတ်မှုကာကွယ်ဟန်တားရေးဆိုင်ရာအကြံပေးအလစ်ဝေရီမူ
ဒီကနေ့မှာတော့တောင်တကုံမြို့နယ်ထဲမှာစနားပြပြည်သူတွေကိုမနေ့အစောပိုင်းကနေစလို့အင်အားသုံးဖြုတ်ခွဲလာကြောင်းတေဆုံးသူတွေနဲ့ဒဏ်ရာရသူတွေတိုးလာနေပါတယ်။တေဆုံးသွားသူတွေကိုတွားပြီးတော့တေဆောင်မှုနဲ့ဒဏ်ရာပြင်းထန်တဲ့သူတွေကိုကယ်ဆယ်နိုင်ရေးကတိကျမှုတွေကြောင့်အခက်အခဲတွေရှိနေတယ်လို့မြေပြင်မှာရှိနေတဲ့လူငယ်တူကဗီအိုကိုပြောပြပါတယ်။
သူတို့ကဝိုင်းလာတာတော့မနေ့ပိုင်းကဝိုင်းပြီးတော့အဲ့လိုမြေမြေပေါ်တော့မုန်းလဲတော့ကဆိုင်ကိုတောက်လျှောက်ပြစ်လာမှာ။ဒီကနေ့မှာတော့တောင်တကုံမြို့နယ်ထဲမှာစနားပြပြည်သူတွေကိုမနေ့အစောပိုင်းကနေစလို့အင်အားသုံးဖြုတ်ခွဲလာကြောင်းတေဆုံးသူတွေနဲ့ဒဏ်ရာရသူတွေတိုးလာနေပါတယ်။တေဆုံးသွားသူတွေကိုတွားပြီးတော့တေဆောင်မှုနဲ့ဒဏ်ရာပြင်းထန်တဲ့သူတွေကိုကယ်ဆယ်နိုင်ရေးကပြစ်ခတ်မှုတွ through Bianco and Nazo Hugan Mavedame, through a public wine out, any out, Yanyarabo.
Tagaro down ago Munet doing a Yaning Hana, I went in Chini Tabare, to Bioga the Lu, let your bony, Bacone and Lounja, Abiji and Epite, Lu, Piobime, Tago, Tita, Tibulo, Mia de Bow.
On Nana woman, Nana woman.
ကိုကြားခဲ့ရတာကတော့ဒီလူမှုကွန်ရက်မှာဖော်ပြနေတဲ့တောင်တကုံမြို့နယ်ကအခြေအနေဖြစ်ပါတယ်ဒီဗီဒီယိုထဲမှာမြင်ရတာကတော့အတော်လေးကိုအားပြင်းတဲ့လက်နက်နဲ့တိုက်ခတ်ပုံရပါတယ်အခုလိုအရာသုံးဖြိုခွင်းနေတာကြောင့်အခုညနေဇောင်းတဲ့အချိန်ထိအခြေအနေကတင်းမာနေသေးဖြစ်ပါတယ်
ตอนก่อนมีเนี่ยเรามาพิจารณาเรื่องเจ้าดีกันนี่ที่แท้มาเรื่องเจ้าสงฆ์ตัวเซลล์เราที่ชินีบีโลดีตาแค่นี้ก็เปลี่ยวไปเลยคู่เชิงที่เราเนี่ยก็เก่าลงไม่ยากอะไรชินีเราเจ้าอดีตจะอดีตอยู่ในมือเราไม่เลยได้บ่าวเราเวลาเกิดดามอยู่เนี่ยตู้มันน่ะแหลมบ้ามาเลยสานาพยาเนี่ยตัวเรื่องที่กันนี่มันเนี่ยสบายเงี้ยเลยก็เยอะลงอย่างนี้แต่เดี๋ยวเนี่ยเสด็จพักการเล่นอะไรเนี่ยพิจารณาเจ้าเจ้าสงฆ์ตัวเนี่ยแต่ยาดูเ ကျွန်တော်လည်းမကြည့်နေတာပဲဘောတော့အဲ့လိုမျိုးဖြစ်နေတာဒါပေမဲ့တရားကြောက်တော့ကြည့်လိုက်ရင်ခန္ဓာကိုယ်အပေါ်ချမ်းနေကောင်းလို့လက်ပြီးဆိုတော့အိုင်နာမှာရင်တင်တင်မတင်နဲ့တကယ်အချိန်ကြိုင်ပြီးတော့များပါတယ်အဲ့လိုမိတိုင်းလည်းအဲ့လိုဖြစ်နေတာပဲဘောတော့ဒီလိုစေကတော့ပြည်သူတွေရဲ့ရှင်နေဦးတော့သူထည့်ပြီးအကြောက်တရားလေးအကြောက်တရားနဲ့ကတို့လိုင်းလုံးနေတယ်ပြီးလို့ရှင်လားမှာတွေ့လို့ရှင ဒီလိုမျိုးလုံးလိုက်မယ်လို့တခါမှလည်းမထင်အောင်ကြတက်တကြီးကိုရဲစဲရုံမှန်နေပုံစံမျိုး
မတ်လ28ရက်နေ့စနေနေ့တုန်းကတေဆုံးသူ9ဦးထက်မနည်းရှိခဲ့တဲ့အင်းစိန်မြို့နယ်မှာလည်းမတ်လ28ရက်နေ့တနင်္ဂနွေနေ့ညပိုင်းကနေစလို့ဒီကနေ့မနက်ထိဆိုရင်ပြည်သူ9ဦးကိုစစ်တပ်နဲ့ရဲတွေဘက်ကအကြမ်းဖက်ဖမ်းဆီးခဲ့တယ်လို့အင်းစိန်မြို့နယ်အခြေစိုက်သတင်းဌာနကပြောထားပါတယ်အခုလိုမျိုးစစ်တပ်နဲ့လုံခြုံရေးတပ်တွေဘက်ကအင်အား3ဦးအကြမ်းဖက်ပစ်ခတ်နေပေမဲ့ကြာဆုံးသွားတဲ့သူတွေအတွက်စုလီဖျားအနီးမှာပြည်သူတွေဟာဒီကနေ့ဆူတောင်းပွဲပြုလုပ်ပေးခဲ့ပါတယ်မြေဦးဒေါ်လာရေးတိုက်ပွဲမှာအသက်ပေးခဲ့ကြတဲ့သူရဲကောင်းအာဇာနည်တွေအတွက်ဆုတောင်းပွဲဆိုပြီးကားလမ်းမထပ်မှာပြုလုပ်ခဲ့တာပါနိုင်ငံရေးကျင်းသားများကကုညီဆောင်ရှောက်ရေးအတင် AAPBB ရဲ့မတ်လ28ရက်နေ့အထိစည်ရင်အရာဆိုရင်ဆေးရနာရှင်ဒေါ်လာရေးကာလအတွင်းမှာကြာဆုံးခဲ့သူပေါင်းက459ဦးထိရှိနေပါတယ်ဒီရွေတက်ကတော့ AAPB ကကောက်ယူထားတဲ့တေဆုံးသူအရေအတွက်ဖြစ်ပြီးစစ်တပ်နဲ့ရဲတွေဘက်ကအင်အားသုံးအကြမ်းဖက်လို့တေဆုံးခဲ့ရသူဟာဒီထက်မကရှိနိုင်တယ်ဆိုပြီးတော့လည်းထုတ်ပြန်ထားပါတယ်နလာနီးပါးကြာအာနာသိန်းကာလအတွေ့ရာနဲ့ချီတေဆုံးကသူတွေထဲမှာလူမျိုးဘာသာပေါင်းစုံနဲ့အရွယ်မရောက်သေးတဲ့ကလေးငယ်တွေလည်းပါဝင်ပါတယ်ရှင်
။မဆုမွန်တင်ပြပေးခဲ့တာပါခင်ဗျာ။ဒါနဲ့တစ်ချက်ထဲမှာပဲနေမျိုးတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုလည်းတင်ပြပေးခြင်းပါတယ်။ဒီနေ့မလ29ရက်နေ့မှာမြန်မာနိုင်ငံတဝန်ဆန္ဒပြပွဲတွေပေါ်တက်ဒီကပြစ်ခတ်ဖြိုခွင်းခဲ့တဲ့အထက်မန္တလေးမြစ်ကြီးနားပသိမ်ကော့တောင်စတဲ့မြို့တွေဘက်ကအခြေအနေတွေအကြောင်းမန္တလေးကလာတဲ့သတင်းကိုတော့မဆုမြတ်မွန်ကပြောပြပေးပါမယ်ခင်ဗျာ။
မန္တလေးမြို့ကမင်းတဲဤကင်းရက်ွက်ဖက်မှာဒီနေ့တက်တွေရဲ့ပြစ်ခတ်မှုကြောင့်တနက်ထိမှန်သူ10ယောက်ကျော်ရှိနေပြီးတော့တချို့စိုးရိမ်ရတဲ့အခြေအနေကိုမန္တလေးမြို့ဒေသခံတယောက်က VOA ကိုအခုလိုပြောပြပါရယ
်သူတို့ကဟိုကျွန်တော်တို့ကပထမအရင်ရက်ပြီလူပဲကားနဲ့လာတယ်ကားနဲ့လာတဲ့အပြင်ကသူစခန်းကြီးဟိုအဲ့နာဖျားရှိရပြဖျားမှာဟိုစစ်ဆွဲဟိုဘောဘလို့ခေါ်မလဲစစ်ကြောင်းချထားတယ်ချထားပြီးတော့အဲ့နာလည်းဖေးတိုင်းနေမှာစစ်ကြောင်းချထားတယ်စစ်ကြောင်းချထားပြီးတော့တကားလေးလေးမှာခြေချင်းပေါ့နော်ခြေချင်းသွားတယ်လာတယ်အဲ့လိုပြူရာရရှိတယ်ရိုက်တာနဲ့တာရီတော့ရှိတယ်သူတို့ဟိုပေါ့ဟိုထွက်တဲ့လူတွေပေါ့နော်ဘာကြောင်လဲတော့မသိဘူးအဲ့လမ်းပေါ်မှာထွက်တဲ့လူတွေတချို့တွေ့တယ်ဆိုရင်သူတို့အဲ့လိုရိုက်တာနဲ့တာရီတော့ရှိရခင်ဗျာသူတရှိ89လမ်းဘက်မှာတော်တော်များတယ်ဘိုက်ကိုထိတဲ့လူတွေလည်းရှိတယ်ဘိုက်ပွင့်တဲ့လူတွေပေါ့နော်ဘိုက်ပွင့်တဲ့လူတွေလည်းရှိတယ်နောက်ပြီးတော့ဒီမှန်လာတာပေါင်နေလို့ခြေသလုံးတွေလိုမှန်နေတဲ့လူတွေလည်းရှိဆယ်ယောက်ကျော်လဲပေါ့ဘိုက်မှန်တဲ့လူကတော့စိုးရင်ရ
ဒီနေ့မန္တလေးမှာဖြစ်ခတ်တဲ့နေရာဟာပြီးခဲ့တဲ့ရက်တုန်းကရက်ွက်ရုံမိလောင်သွားခဲ့တဲ့မင်းတဲဤချင်းရက်ွက်ဖက်ဖြစ်ပါတယ်ဧရာဝတီတိုင်းပသိမ်မြို့ဘက်မှာလည်းမလ28ရက်နေ့တုန်းကနေမလ29ရက်ဒီနေ့မနေ့အထိပြစ်ခတ်ဖြိုခွဲမှုကြောင့်တေဆုံးသူတွေရှိတယ်လို့ပသိမ်မြို့ဒေသခံကပြောပြပါရယ
်ဒီမနေ့ပေါ်တော့မနေ့ညဖြိုခွဲခံရတဲ့ဒီဘောင်းရုံးကတပိတ်ကိုသူဒီမှာနှစ်ဖက်လောက်ညှက်ပြီးတော့ပြန်ဖြိုခွဲတာပါဟုတ်ညာတော့ကျွန်တော်တို့ဒီပသိမ်မှာရှိတဲ့လူငယ်တွေကဒီဘောင်းမေးကုန်းလမ်းဘောင်းမေးကုန်းဆိုတဲ့နေရာမှာစုပြီးတော့ဟိုခန့်တန့်လိုပုံစံမျိုးလုပ်ပြီးတော့ဗောနော်သူတို့ဆန္ဒပြတာကိုကျွန်တော်တို့ခုခံတယ်ကြွေးကြော်တာတွေနဲ့ကျွန်တော်တို့လူမျိုးဆန္ဒပြကြရတယ်ကောသူတို့ကတော့ဟိုဟာည9နာရီလောက်မှာစပြီးဖြိုခွဲရဗောနော်ဟောတယောက်လဲဘင်းထိပါတယ်ရှီရန်လုံးဝင်တဲ့ဝန်ထမ်းတယောက်ဗောဟောသူကတော့အဖြစ်ဖြစ်ချင်းပဲလဲဘင်းထိပြီးတော့ကြာသွားတယ်ကောသူ့အလောင်းကတော့အိမ်မှာဖျန်းသိတာကျွန်တော်
28ရက်နေ့တုန်းကစစ်တပ်နဲ့ရဲပစ်ခတ်လို့တနက်ထိမှတိုက်ဆုံခဲ့သူတယောက်ရဲ့စာပနာကိုမျိုးကံတွေကလိုက်ပို့ဖို့ပြင်ဆင်ခဲ့ကြပေမဲ့ဖြိုခွင်းဖမ်းဆီးတာတွေလုပ်လို့လိုက်ပါပို့ဆောင်သူမရှိပဲနှာရီအခမ်းအနားကိုပြုလုပ်လိုက်ရပါတယ်။တခါဒီကချင်ပြည်နယ်ရဲ့မြို့တော်မြစ်ကြီးနားမြို့မှာလည်းစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်နှိမ်နှင်းမှုကြောင့်ဒဏ်ရာရသူတွေရှိခဲ့ပါတယ်
။ဒီကနေ့ကဒီရန်ကုန်ရက်ကွက်နယ်ဒီမှာဒီရက်ကွက်မှာအဲဒီစစ်တပ်ကလောက်တာပေါ့နော်အဲ့မှာလူ၂ယောက်ထိခိုက်သွားတယ်ပြောက်ဒီဆက်ဒီအစ်မတစ်ခံရပါတော့အဲ့တော့ပြောက်ပေါ်ပစက်မှာဖြီးသွားတယ်မြက်ပေါ်ကပေါက်မှာဖြီးသွားတယ်ဆိုအခုလို့ဆိုကျွန်တော်တို့သိရတော့လောက်စင်ရတော့အဲ့ဖြီးတော့အခုလည်းတော့ဆက် ရန်သူနဲ့ချင်းမတည်းမှာလည်းအချိန်ဆိုးနေလို့ကြားတယ်။ဒီကတည်းကရှိသူစင်ကတော့လည်းမကြည့်သေးဘူးမဟုတ်ဘူး။အခုတော့စစ်တပ်ကနေကတနက်နေ့နှောင်းဖြိုခွဲနေတယ်ပေါ့နော်ရန်သူမှာ။ရှိမှာခံတတ်တယ်လို့ပြောကောက်ဝင်နေတယ်ပေါ့နော်ရန်သူကမနေ့28ရက်နေ့ရန်သူမှာကြည့်ရလို့နေတာ
။ဒီနေ့ဆန္ဒပြသူတွေကိုဖြိုခွဲမှုအတွင်းမှာမြကြီးနားအခြေဆိုင်ကချင်ဝေးစ်နဲ့74သတင်းဌာနတို့ကသတင်းသမား2ယောက်ဖမ်းဆီးခံခဲ့ရပါတယ်။မြကြီးနားအမှတ်1ရဲစခန်းကိုလူတစုကလက်ပစ်ပုံးလို့ယူဆရတဲ့အရာနဲ့ပြစ်ခတ်ခဲ့တာရှိတယ်လို့ဒေသခံတွေပြောပေမဲ့ဘသူကဘာနဲ့ပြစ်တယ်လဲဆိုတာကိုတော့တိကျအတည်ပြုလို့မရပါဘူး။အခုလိုမျိုးမြန်မာနိုင်ငံမြောက်ပိုင်းမှာဆန္ဒပြသူတွေအပေါ်စစ်တပ်ကနှိမ်နှင်းနေတယ်လို့ပဲနိုင်ငံတောင်ပိုင်းတနင်္သာရီတိုင်းဒေသကြီးခေါတောင်းမြို့မှာလည်းတပိတ်စစ်ကြောင်းအပေါ်ဖြိုခွင်းတာတွေရှိခဲ့ပါတယ်။တေဆုံထိခိုက်မှုသတင်းတွေကိုတော့အခုချိန်ထိမကြားရသေးပါဘူး။စစ်ကောင်စီစက်ကျဆန္ဒပြပွဲလုပ်နေသူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်တနိုင်ငံလုံးတေဆုံးသူဦးရေဟာမလ28ရက်နေ့အထိ495ယောက်ရှိနေပြီးတော့ဒီအရေးအတွက်ထပ်လည်မြန်နိုင်တယ်လို့နိုင်ငံရေးအကြီးအကဲများကကူညီဆောင်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်ထားပါတယ်ရှင
်။မဆုမြတ်မွန်တင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ရှမ်းနဲ့ချင်းပြည်နယ်ဘက်ကအခြေအနေတွေကိုလည်းပြောပြကြပါမယ်။စစ်အာဏာသိမ်းဆန့်ကျင်တဲ့ဆန္ဒပြပွဲတွေဆက်လုပ်နေတဲ့ရှမ်းပြည်နယ်မူဆယ်မြို့နယ်ချင်းပြည်နယ်ဟာခါမြို့ဘက်မှာဒီနေ့နေနှင်းဖြိုခွဲခံရတဲ့အခြေအနေတွေကိုတော့ပြည်မြန်မာပိုင်းသတင်းတောက်နဲ့ကွန်ရဆက်ပြီးပြောပြပေးပါမယ်ခင်ဗျာ
။ဒီနေ့စစ်အာဏာရှင်စနစ်ဆန့်ကျင်ဆန္ဒပြပွဲတွေပေါ်စစ်တပ်နဲ့ရဲတပ်ဖွဲ့တွေဖြိုခွင်းဖမ်းဆီးခံရတဲ့အထက်မှာရှမ်းပြည်နယ်မူဆယ်နဲ့ချင်းပြည်နယ်ဟာခါမြို့တွေလည်းပါဝင်ပါတယ်။မူဆယ်မြို့မှာဆန္ဒပြလူငယ်10ယောက်ထဲမှနေဒီကနေ့ဖမ်းဆီးခံရတယ်လို့တပိတ်ကောင်းဆောင်တယောက်ကပြောပါတယ
်။ဒီနေ့မနက်မှာကျွန်တော်တောင်ရက်ကွက်တပိတ်ညောင်ဘောနော်စစ်ကောင်စီရဲ့လက်အောက်ခံတွေကနေမှလာပြောဖြုတ်ခွင်းတယ်ဖြုတ်ခွင်းပြီးတော့ကျွန်တော်ကလေးတွေဖမ်းဆီးတယ်ဆိုင်းတယ်။ဖမ်းခံရတာကြီးက10ယောက်ကျော်တယ်။သူတို့ကဖမ်းဆီးသွားချိန်မှာဘာအောင်ပြောသွားလဲဆိုဒီလူတွေကအရှင်လက်လက်ကားပေါ်မှာမိရှုပ်ပြောမှသူလွတ်ပြမယ်ချိန်မှာချင်းချောက်ပြီးအဲ့လိုပြောတယ်။ဆိုတော့ကျွန်တော်တို့ကစိတ်ကူတယ်ဗျာ။
ဆန္ဒပြစဉ်တွင်မူဆယ်မြို့ထဲကလူဝင်မှုကြီးကြပ်ရေးဌာနရုံးကိုဆန္ဒပြသူတွေဝင်ရောက်ဖျက်ဆီးခဲ့တယ်လို့တပိတ်ကောင်းဆောင်ကဆက်ပြောပါတယ်
။ဒီလောက်ကရုံးတရုံးကိုကျွန်တော်တို့ဖျက်ဆီးခဲ့တယ်။ဒါနဲ့အကြီးကြီးစာရွက်စာတမ်းကိုကျွန်တော်ဘာမှမကြည့်ဘူး။ဒါနဲ့ဒီလိုဖျက်ဆီးလို့လာရင်တော့ဌာနဆိုင်ရာစာရွက်စာတမ်းကိုဖျက်ဆီးအောင်ဒီလိုကြောင့်ကျွန်တော်တို့လက်ကြည့်ရလိမ့်မယ်ပေါ့နော်
။အခုလိုရှမ်းပြည်နယ်ဘက်မှာဆန္ဒပြသူတွေဖမ်းဆီးခံရသလိုချင်းပြည်နယ်ဟာကားမြို့မှာလည်းဒီနေ့မနေ့အာယုံဥတပိတ်ဖြိုခွင်းခံရပြီးလူရှိဦးဖမ်းဆီးခံရတယ်လို့ဆန္ဒပြပြည်သူတူကပြောပါတယ်။
အာဇံဝတ္တေဟိုစမေရအရဟံဟိုရင်းနဲ့စိတ္တကဘောနော်လာဖြူခွဲရပေါ့မြေယူဘုံနဲ့ဖြူခွဲပြီးတော့လူငယ်ရှိရဖန်ထားတယ
်ချင်းမြင့်တဲ့ထဲမှာဆန္ဒပြပွဲတော်များများကိုရှောင်းနေခင်ပျောက်ကြားတဲ့ဘိတ်ပုံစံနဲ့ဆက်ပြီးလုံနေကြတယ်လို့လည်းပြောပါတယ်ချင်းပြည်နယ်နဲ့ကလျက်စကိုင်းတိုင်းတဲကကလေးမျိုးမှာမနေ့ကစစ်တပ်နဲ့ရဲတပ်ဖွဲ့ပြစ်ကပ်ဖြိုခွဲမှုကြောင့်ဆန္ဒပြလူ9ယောက်သေဆုံးခဲ့တဲ့တဟန်းရက်ွက်မှာဒီနေ့လဲစစ်သားတွေအလွယ်တကူဝင်မလာနိုင်အောင်အသားစီးတွေလုပ်ပြီးဆန္ဒပြခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်ဒီနေ့လုံခြုံရေးတွေဘက်ကနှိမ်နှင်းမှုမရှိခဲ့ပေမဲ့မနေ့ညနေပိုင်းကတော့ကလေးမျိုးဗေမတပိတ်စစ်ကြောင်းကိုပြစ်ကပ်ဖြိုခွင်းခဲ့ပုံကိုကလေးမျိုးခံတူးကပြောပါတယ
်ကလေးမျိုးအလုပ်ဘက်ကတဟန်းစခန်းပေါ့တဟန်းခံချက်ပေါ့ဗေမတပိတ်ကိုစစ်တပ်ကလာရောက်ဖြိုခွင်းတာပြည်နယ်ကြီးတွေဘာတွေတုံးပြီးတော့သူတို့ပြစ်ခတ်တယ်ပြစ်ခတ်ပြီးတော့အဲ့မှာအမျိုးသမီးတယောက်ရယ်အမျိုးသား၃ယောက်ရယ်တည်တယ်မနေ့ညနေပိုင်း၃နာရီလောက်နေသူတို့စပစ်တာည၉နာရီဖြစ်နေတယ်ကလေးမျိုးတက်မှာစစ်သားတွေကချပစ်တာအမှတယောက်ချပစ်တယ်ဒီမနေ့28ရက်နေ့ကလေးမျိုးမှာစစ်သားတွေပြစ်တက်လို့တည်ရလို့အလုံး၅ယောက်ရှိရပါတယောက်20ကျော်လောက်တော့တိုင်ရရတယ်ရှိတယ်ဒီတဟန်ခံချက်တပိတ်တက်ကနေဟိုရရလက်နဲ့ဆွဲတိုင်ပြီးတော့သူတို့ပြန်ပစ်တာမျိုးရှိတယ်စစ်သားတွေကိုလေသူမိတနတ်တွေနဲ့ပြန်ပစ်တာရှိတယ်ပြီးတော့ဒီလေတနတ်တို့ပြီးတော့အခုလက်လုံတနတ်တို့အဲ့ဒါအမျိုးတွေနဲ့ပြန်ပစ်တော့စစ်သားတွေလည်းတော်တော်ဖြည့်တယ်လို့ပြောတယ်ဘယ်လောက်အဆုံးမှုရှိမရှိဆိုတော့ဒီပြုလို့မရဘူးပေါ့နော
်မြန်မာနိုင်ငံအနှံ့ကဆန္ဒပြသူတွေပေါ့စစ်သားနဲ့ရဲကအကြမ်းဖက်ပြစ်ခတ်ဖြိုခွင်းခဲ့ပြီးနောက်ဆန္ဒပြသူတွေဘက်ကလည်းရရပစ္စည်းတွေနဲ့ခုခံတိုက်ခိုက်တာတွေတချို့ရှိနေပါတယ်ခင်ဗျာ
အကွင့်ရင်တင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့လဲတင်းတော့တွေဖန်ဆီးခံရတဲ့အခြေအနေကိုတင်ပြပေးပါဦးမယ်ဆန္ဒပြပွဲတွေမှာတင်းရယူရင်ဖန်ဆီးခံရတဲ့တင်းတော့တချို့မိသားစုဝင်တွေနဲ့တွေ့ခွင့်မရတာအပြင်ဖိနှိပ်ကန့်သတ်မှုတွေနဲ့ကြုံတွေ့ရင်ဆိုင်နေရတဲ့အကြောင်းကိုတော့ရန်ကုန်လာတဲ့တင်းကိုမဆုမုံကတင်ပြပေးပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာဆက်အနာသိမ်းခဲ့ပြီးတဲ့နောက်ပိုင်းသတင်းတော့တွေကိုဆက်လက်ဖမ်းဆီးဖိနှိပ်နေတာမှာဒီကနေ့မှာတော့မြကြီးနားမြို့ကအေးစီရီတပိတ်အကြောင်းသတင်းရယူနေတဲ့ကချင်ဝစ်သတင်းနဲ့ D47 သတင်းဌာနတို့ကသတင်းတော့နှစ်ဦးဖမ်းခံရတယ်လို့ကချင်ဝစ်သတင်းဌာနကအတည်ပြုထားပါတယ်အခုလိုသတင်းလိုက်ရင်းနဲ့အရင်ဖမ်းဆီးခံထားရတဲ့သတင်းတော့တွေကတချို့ဆိုရင်ဘယ်နားမှာဖမ်းဆီးခံထားရတယ်လဲဆိုတာမသိရတာနောက်မိသားစုဝင်တွေနဲ့တွေ့ခွင့်မရတာအပြင် ဖိနေမှုတွေနဲ့ပါရင်ဆိုင်ကြုံတွေ့နေရတယ်လို့မိသားစုဝင်တွေကပြောပါတယ်ဖေဖော်ဝါရီလကုန်ပိုင်းတုန်းကရန်ကုန်မြို့စမ်းကြောင်းမြင်းနီကုန်းနားမှာဆန္ဒပြပွဲသတင်းရယူနေတဲ့အချိန်မှာဖမ်းဆီးခံထားရပြီးတော့အင်းစိန်ကျင်းတော်မှာထိန်းသိမ်းခံထားရတဲ့မြန်မာနိုင်ငံတွင်နောက်မက်ကေဇင်တွေရဲ့အကြမ်းမာရေးအခြေအနေကချို့တဲ့နေပြီးတော့မင်းကလေးတယောက်အနေနဲ့ထောင်ထဲမှာလုံခြုံမှုမရှိသလိုခံစားနေရ ကျောင်းရတဲ့အခြေအနေကိုVOA ကိုအခုလိုပြောပြပါရစေ။
ဒီမှာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကညှိနှိုင်းစွာဆန္ဒပြသူတွေကိုနှိမ့်စင်ရက်စက်အကြမ်းဖက်ဖြိုခွဲတပ်ဖြတ်နေတဲ့လောက်ရက်တွေချက်ချင်းရပ်တန့်ပြီးဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေလွတ်ပေးဖို့တောင်းဆိုလိုက်ပါတယ်။ဒီကြောင့် AP သတင်းလောင်မှာဖော်ပြထားတာကိုတော့ဆက်ပြီးတင်ပြပေးပါမယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုစန့်ကျင်ဆန္ဒပြသူတွေကိုလူငယ ဒီမှာစစ်တပ်ရဲ့အကြမ်းဖက်ဖြိုခွဲမှုတွေဟာပြီးခဲ့တဲ့သတင်းပတ်ကောင်မှာအစိုးရဆုံးအခြေအနေကိုရောက်သွားခဲ့ကြောင်းဂျာမနီအစိုးရပြောခွင့်ရာ Stefan Siebecker တနင်္လာနေ့မှာသတင်းထုတ်တွေကိုပြောပါတယ်။
Das gewaltsame Vorgehen der Sicherheitskräfte und den tödlichen Waffeneinsatz aufs schärfste.
ဒီမလိုမျိုးတပ်ဖွဲ့တွေကလက်နက်အင်အားသုံးပြီးတော့အကြမ်းဖက်ဖြိုခွင်းတဲ့အပေါ်မှာဂျာမနီအစိုးရအနေနဲ့အပြင်းထန်ကန့်ကွက်ရှုံချပါတယ်။အကြမ်းဖက်ဖြိုခွင်းမှုတွေဟာပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းမှာအစိုးရဆုံးအခြေအနေကိုရောက်ခဲ့ပါတယ်။
ညညစွာဆန္ဒပြသူတွေကိုလက်နက်နဲ့အကြမ်းဖက်ဖြိုခွဲတဲ့လို့ရဟာဘလို့မှလက်ခံနိုင်စရာမရှိပါဘူး။ဖေဖော်ဝါရီလတရနေ့မှာစစ်တပ်ကအာဏာသိမ်းခဲ့တာကိုကန့်ကွက်ဆန္ဒပြရင်စနေနေ့ကလက်နက်ကင်တပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်တိုက်ဆုံသွားသူចောင်းသားလူငယ်ရဲ့ဇာပနာကိုလိုက်လံပို့ဆောင်ကြတဲ့ပေးသက်တွေကိုလူမျိုးရေးတပ်ဖွဲ့တွေကတင်းငွေနေ့မှာပြစ်ခတ်ခဲ့တာနဲ
solcher Gewalt der Sicherheitskräfte kommt.
Mal nur die Tapere jetzt schon eine kleine Reparatur. Nächsten Jahr die Sommerie Pinigago mir tuyara Sektorga Pissiawa. Hochschule Riga Pidulugu Atta Gisone Chincho Piosun Ira Rigale und Otensia Gaumare.
Mala Nasekone Sinini Tia Tamare, Lenekan Tapere, a Champa Pioque Mujau, a Tessa Chowne out Klinger Reparatur, Lubau. တရားတစ်ဆက်လက်ဦးအနည်းဆုံးသိဆုံးခဲ့တာပါအဲ့ဒီလောက်ရတဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်ကလူတွေအစုလိုက်ပြုံလိုက်တပ်ဖြတ်မှုလို့ခေါ်ဆိုလိုက်ပြီးနိုင်ငံတကာအတန်းဝိုင်းကထိရောက်စွာတုံ့ပြန်ဆောင်ရွက်ခြင်းမရှိတဲ့အပေါ်ဖြစ်တဲ့ဝေဖန်လိုက်ပါတယ်။ဂျာမနီအစိုးရအနေနဲ့ဒီလက်နက်အင်အားသုံးအကြမ်းဖက်ဖြိုခွဲမှုတွေချက်ချင်းရပ်မှုတောင်းဆိုကြောင်းဂ
auf diese Gewaltanwendung gegen die Zivilisten.
Die Massetanine, die ja da Pizuregu, Lena in A, Tomiro, Pukwenigaregu, Chechen Yatambo, General Tonsuare, Dapien Pazitare, Nangajanarigu, Chechenlo Bibiro, Democracy Nilanjare, Tiawen, Puazirigu, Pian Tatumbu, Tonsuare.
Nemanangama Fewila Tienega, Sitaka Anatina Bida Nabai, American Piranzu Upawe, EU, Uyoba Tamagane, Britain Nanga, Yamasikanga Nebo, Tanka Yu Mure, a Shenyan Losang Gabime. Germany Soya Nine, Yamasita Loya Debo, Tija Pintanza, Wivan Josura, Daha Pramazo, Jane Chibarakamia.
ပြရှင်တို့ခုနားဆင်နေကြတာကတော့ဖြေမြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ည9:00ကျပ်ပါခင်ဗျာခုဆက်ပြီးတော့ကင်းပြည်နယ်အတွင်းကတိုက်ပွဲအခြေအနေတွေကိုလည်းပြောပြကြပါမယ်ကင်းစနက်ကိုင်းကင်းအန်ယူတပ်တွေရှိတဲ့ထိုင်းမြန်မာနယ်စပ်နားမှာမြန်မာစစ်တပ်နဲ့ကင်းအန်ယူတပ်တွေကြားတိုက်ပွဲတွေဆက်ဖြစ်နေခြင်းမှာမြန်မာတပ်တွေဘက်ကတိုက်လေယာဉ်တွေနဲ့ပါဘုံကျဲတိုက်ခိုက်နေပါတယ်
PNU တပ်တွေနဲ့တိုက်ပွဲအတွင်းမြန်မာစစ်တပ်ဘက်ကမလ29ရက်နေ့နဲ့28ရက်နေ့တွေမှာတိုက်လေရင်တွေတုံးပြီးဘုံကျဲတိုက်ခိုက်နေတာကြောင့်အဲ့ဒီဒေသဘက်မှာရှိနေတဲ့တရင်ပြည်သူတွေဟာတန်လင်မြစ်ကိုဖျက်ချော်ပြီးထိုင်းနိုင်ငံမဟောင်းဆောင်ပြည်နယ်တဲကိုထွက်ပြေးလာနေကြပါတယ်ဒီကနေ့မတ်လ29ရက်နေ့အထိကရင်ရွာတွေကနေထွက်ပြေးလာတဲ့စစ်ပီးဒုက္ခသည်3000လောက်ရှိနေပြီဖြစ်ကြောင်းကရင်သတင်းစင်ရဲ့အမှုဆောင်အက်ဒီတာချုပ်နန်းဖောဂီကအခုလိုပြောပြပါတယ
်ဒီဘက်ထိုင်းမထံကတော့3000ဝန်းကျင်လောက်တော့ရှောင်ထွက်လာတယ်ဆိုတော့အဲ့ဒါဣတိထဘီနားမှာလည်းဥဝဲထဆိုတော့တနေရရှိသေးတယ်ဆိုတော့အဲ့နာလေးကခြောင်လေးတွေကိုအစဲပြီးတိုးနေရလေးကိုခွန်ထားရရှိပါထောင်လည်းချီတော့ရှိတယ်ပေါ့မိုင်းအမေကအဲ့ရောတုံးတုံးဝင်ကျင်းဒီကောင်ကမြန်မာကတနေရာတော့ယူလာကတော့ခုကီတေးရွာတနေရာနောက်ပြီးတော့အဲ့ဒါလည်းဟိုလေမြေကန်းနဲ့နီးတဲ့နေရာပေါ့ဆိုတော့နောက်တနေရာကတော့စီကိုထားဆိုတာဆင်းနေတဲ့မှန်ကန်ရဲ့နေရာတစ်ခုပေါ့ချူလျာလည်းသူနေမိကန်းလျာလည်းအစီအရာကြီးကောင်းပြောအကျိုးတင်ပြီးရောက်ပြီးတော့ထားတော့သူတို့ကအဲ့ဒါကျူရှောင်ထားတာတော့ကျွန်တော်ထင်တယ်နေ့လယ်ပိုင်းရှောင်တယ်ဆိုတော့သူတို့လပ်ပြတာကမွန်လွဲပေါ့မွန်လွဲ၃နိုင်တစ်ချိန်နဲ့၅နိုင်တစ်ချိန်ဆိုတော့ကြားတယ်နော
် KNU တက်မှာ၅နဲ့မြန်မာစစ်တပ်တို့ဟာစစ်အုပ်ချုပ်ရေးကောင်စီတက်လာတဲ့၂လအတွင်းမှာတိုက်ပွဲတွေခက်ခဲဖြစ်လာနေတာပါမလ29ရက်နေ့တုန်းကတော့တန်လင်းမြင့်ဒီကမြန်မာစစ်တပ်ရဲ့တီးမူထာစခန်းကို KNU ကသိမ်းပိတ်လိုက်တာကြောင့်မလ29ရက်နေ့ညကစပြီးမြန်မာစစ်တပ်ဘက်ကလီရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေကိုစတင်ခဲ့ပါတယ်မလ28ရက်နေ့မှာလည်းလီရင်နေနဲ့ပဲဘုံကျဲတိုက်ခိုက်မှုထပ်လုပ်ခဲ့ပါတယ် KNU တပ်မကားကဘုံမှုစောကလေတို့ကတော့အခုလိုပြောပြပါတယ
်ရမလို့တစ်နေ့တစ်ပတ်ကတော့ဒီလိုမျိုးပဋိပက္ခနဲ့ဖြည့်ပြီးတော့မှဒီလိုမျိုးတိုက်ပွဲတွေဖြစ်တာတော့ဥစားပေါ်တာဒီနိုင်ငံရေးဟိုအရာပြောရမလို့သူတို့ပြည်လည်မှုမရှိလို့ပေါ့ဒါမဲ့အဲ့ဒီနိုင်ငံရေးတွေကဖြည့်ရှိလို့မရတဲ့အရာမဟုတ်ပါဘူးဖြည့်ရှိလို့ရပါတယ်
แต่เมื่อตัวเราดีที่เรามีน้ำมาต้องเป็นเนี่ยตัวเราดีโอซิบริษัทอันเขาบุรีพิชิตเลยเสกันเงินเนี่ยไปตัวเราลงตัวได้ต่อชอบไปเลยอันเงินเนี่ยไปดีลงไปเลยยามาเสี่ยวโจยกองสิบเก้าลีเนี่ยผมจะใจใจมือเดียวที่ยังปีเนี่ยพับปองขยันด้วยงาที่ได้เป็นเจ้าได้ต้องจ่อปีเรื่องมาไปปีลูกยากุทับยี่เต๋อเนี่ยจ้าที่กันเนี่ยมาไปที่ยังมีตาสิยงขยันอยู่กับเรื่องทุกอย่างเงี้ยไปเลยที่ปุ่นู จะเนื้อหลุดจังก็กลัวบ่ท่าหมอยู่นี่เป็นบุโรที่ก็ท่าเนี่ยโฮกิซาร์เนี่ยพับปองขยันด้วยง่ะเจี๊ยวคนนี้ว่าด้วยงูมีมาเสียใจไปก็ผมจะไปแค่ไหนพี่เต๋อสูบีกี้ยังอยู่กับเรื่องทุกอย่างท่าไปเต็งเสี่ยวเนี่ยเลยทุกข์ใจเลยด้วยเยี่ยวสานายิ่งขำยาลู่อันนี้จ้าที่ต่างกันกูนี่เป็นเพื่อนกับพี่ไปเลยทั้งไปกูยาวเลยทุกข์ใจต้องนอนแล้วกูรอ ท่านเป็นเช่นแต่ตัวเจ้าวัยด้วยมาโคลงเซียนี่อาบีท้าไปแต่ยังอยากดูเสกนั่นแล้วกูเลยเสียว่ากูตามมุ่งไปนี่ไปเลยสิ่งที่ทุกคนได้ยินเป็นเดิมท่านนั่งกลัวจะมาฆ่าทุกคนเดี๋ยวสัญญาไม่ให้มีอยู่เนี่ยท่านพี่เลยวันนี้ท่านนั่งอยู่นี่นั่งบีสาวยันนี่จ้าท่านนั่งอย่างเงี้ยที่ตาสัญญาตรีนี่มาเลยพบยานนี่จ้าไปเช่น
ไม่มาเต็มพี่อาบีก็ได้วะเนี่ยคุณเสียบีเอาปัจจุบันนั่งกูเต็มพี่อาบีตัวไหมพอมาดูเนาะสิบวัยกันน
င်စုနဲ့ဗြိတိန်တို့ကပြစ်ဒဏ်ခရေးယူပါတယ်။မြန်မာစစ်တပ်ဟာဒီလုပ်ငန်းကြီးတွေကရတဲ့ငွေတွေကိုပြည်သူတွေကိုဖိနှိပ်ချုပ်ချယ်နေတာကြောင့်ငွေဝင်လန်းလျော့သွားအောင်ဆောင်ရွက်ဖို့အတွက်ရည်ရွယ်တာဖြစ်ကြောင်းလည်းပြောဆိုထားကြပါတယ်။ဒီအကြောင်းဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမတ်တကီထိုက်ကတင်ပြပေးပါမယ်ခင်ဗျာ။
တမရော့ကချုပ်ကန့်ထားတဲ့စီးပွားရေးဥပိုင်လီမိတက်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့ကိုအရေးယူတက်ခတ်ကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကမတ်လ25ရက်နေ့ကြာသပတေးနေ့မှာကြေညာခဲ့ပါတယ်။ဒီလုပ်ငန်းကြီးတွေနဲ့ဘဏ္ဍာရေးလုပ်ငန်းဆိုင်ရာပတ်သက်ဆက်နွယ်မှုအလုံးကိုတမ်းမြစ်ကန့်သက်ပြီးတန်းခတ်အရေးယူတာဖြစ်ပါတယ်။အမေရိကန်ဘက်ကဒီကြေညာချက်မထွက်ခင်မှာပဲတမရော့ပိုင်စီးပွားရေးဥပိုင်လီမိတက်ကိုအရေးယူတက်ခတ်ကြောင်းဗြိတိန်ကလည်းကြေညာခဲ့တာပါ။အရသာပြေပေါ်ဖိနှိပ်ချုပ်ချယ်မှုလုပ်ရတဲ့အတွက်ဗန္ဒာငွေရရှိမှုကျော်ပါသွားအောင်အထောက်အပံ့ဖြစ်စေဖို့စစ်တပ်ရဲ့ဗန္ဒာရေးအကျိုးစီးပွားတွေကိုပြစ်မှတ်ထားတန်ခတ်တာဖြစ်ပါတယ်လို့ဗြိတိန်နိုင်ငံရဲ့ဝန်ကြီးဒိုမီနစ်ရပ်ကကြေညာချက်မှာပြောဆိုခဲ့ပါတယ်။မြမစီးပွားရေးဥပိုင်လီမိတက်နဲ့မြမစီးပွားရေးကော်ပိုရေးရှင်းတို့ကိုအရေးယူတန်ခတ်ကြောင်းကြေညာခဲ့တဲ့အမေရိကန်ဗန္ဒာရေးဝန်ကြီးဌာနကတော့မြမစစ်တပ်ဟာဒီလုပ်ငန်းကြီးတွေကနေတဆင့်နိုင်ငံစီးပွားရေးနယ်ပယ်အတော်များများကိုချုပ်ကင်ထားတာလို့ပြောဆိုခဲ့ပါတယ်။ဆီယနာသိမ်းပြီးနောက်ပိုင်းအမေရိကန်၊ဗြိတိန်၊ကနေဒါ၊နောက်ဥရောပသမဂ္ဂတို့ဘက်ကအာဏာသိမ်းမှုမှာတာဝန်ရှိသူတွေ၊သူတို့နဲ့ဆက်ဆက်သူတွေအကျိုးစီးပွားတွေကိုဇက်တက်အရေးယူတန်းခတ်နေတာပါ။နိုင်ငံတကာအရေးယူတန်းခတ်မှုတွေနဲ့ပတ်သက်ပြီးမြန်မာလုပ်ငန်းကြီးတွေဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘတ်နာကအနာရယူထားတဲ့မြမတက်မရော်နဲ့အစဉ်တစိုက်ဆက်သွယ်ဆွေးနွေးနေတာဖြစ်ပြီးစစ်တပ်ခေါင်းဆောင်ပိုင်းရဲ့တန်းခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်တဲ့သဘောထားကိုမတ်လ3ရက်နေ့ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာအခုလိုပြောပြပါတယ
် I had discussion with the army and I warned them thatMember states and Security Council might take
စစ်တပ်နဲ့ဆွေးနွေးခဲ့ပြီးအဖွဲ့ဝင်နိုင်ငံတွေနဲ့လုံခြုံရေးကောင်စီအနေနဲ့ပြင်းပြင်းထန်ထန်အရေးယူဆောင်ရွက်နိုင်တယ်လို့သတိပေးခဲ့ပေမဲ့စစ်တပ်ဘက်ကတော့သူတို့အနေနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကရိုးနေပါပြီးအတိတ်တုန်းကလည်းဒီဒဏ်ခတ်ပိတ်ဆို့မှုတွေကိုကျော်လွှားနိုင်ခဲ့တယ်လို့ပြန်ဖြေတဲ့အကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ကပြောဆိုခဲ့တာပါမြန်မာစီးပွားရေးဥပိုင်လီမိတက်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းလုပ်ငန်းကြီးနှစ်ခုဟာဆိုရင်ကုန်သွယ်ရေး၊တရားစားတတူဖော်ရေး၊အဖျော်ယမကာ၊ဆေးလိမ်နဲ့လူသုံးကုန်ပစ္စည်းတွေအပါအဝင်မြန်မာစီးပွားရေးအတွင်းကန္တာပေါင်းစုံမှရင်းနှီးမြှုပ်နှံဆောင်ရွက်နေတာဖြစ်ပါတယ်။ရွေးကောက်ခံရတအစိုးရကိုဖြုတ်ချပြီးမြန်မာပြည်သူတွေအပေါ်ဖိနှိပ်မှုတွေမှာတာဝန်ရှိတဲ့စစ်တပ်ရဲ့စီးပွားရေးအရင်းမြစ်တွေကိုအထူးပြစ်မှတ်ထားတန်ခတ်တာဖြစ်ကြောင်းအမေရိကန်အစိုးရဘက်ကပြောဆိုထားတာပါရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေဖွဲ့ထားတဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ရဲ့ကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်ဒေါက်တာဆဆာကတော့နိုင်ငံတကာကအချိန်မလွန်ခင်အရေးယူဆောင်ရွက်ကြဖို့တိုက်တွန်းပါတယ
် So international community has to act now
နိုင်ငံတကာအသိုင်းအဝိုင်းဘက်ကပြစ်မှတ်ထားအရေးယူတန်းခတ်မှုကိုချိတ်ဆက်ဆောင်ရွက်ကြရပါမယ်တဲ့ မြန်မာစစ်တပ်ရဲ့စစ်ပွားရေးသူတို့ကုမ္ပဏီတွေပေါ်မှာပြစ်မှတ်ထားအရေးယူဆောင်ရွက်ခဲ့တဲ့အတွက်လဲအမေရိကန်ဗြိတိန်အစိုးရတွေပြည်သူတွေကိုအထူးကျေးဇူးတင်တယ်လို့ဗြိတိန် Sky News ကိုပြောခဲ့တာပါလွတ်လပ်ခွင့်နဲ့ဒီမိုကရေစီရေးအတွက်သာတောင်းဆိုကြတဲ့မြန်မာပြည်သူတွေကိုတပ်ဖြတ်ဖို့အတွက်မြန်မာစစ်တပ်ဟာနိုင်ငံစစ်ပွားရေးကနေသူ့ဟွက်ရယူထားတဲ့ငွေနဲ့လက်နက်တွေဝယ်နေတာလို့သူကပြောခဲ့တာပါ
For their freedom and democracy. So the world has to act before it's too late.
မြန်မာစီးပွားရေးဥပိုင်လီမိတက်ရဲ့ရှယ်ယာပိုင်ဆိုင်မှုအချက်လက်တွေအရအကျိုးမြတ်တွေကိုစစ်တပ်တွင်စနစ်တကျခွဲဝေတာထွက်ရပြီးဒီထဲမှာလူခွင့်ရေးအကြီးအကျယ်ချိုးဖောက်မှုမှာတာဝန်ရှိသူတွေလည်းပါတယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်စီးပွားရေးမြို့တော်ရန်ကုန်မှာတော့လက်ရှိမှာဆ ਿਆ နာသိန်းစန့်ကျင်ဆန္ဒပြပွဲတွေကြောင့်လုပ်ငန်းတွေမလဲပတ်နိုင်ပါဘူးနိုင်ငံတကာတံခါးပိတ်ဆို့မှုကြောင့်နိုင်ငံတကာငွေကြေးအလွှဲပြောင်းမှအခက်အခဲဖြစ်နိုင်တယ်လို့ပြည်တွင်းစီးပွားရေးအဝင်အဝိုင်းကစိုးရိမ်ကြပါတယ်အမေရိကန်အဝိထင်နဲ့ဖနက်ကုန်အမှတ်တစ်စိတ်တထောင်ကျော်ပါတဲ့ကုန်သွယ်ရေးအသင်းကြီး American Apparel and Footwear Association ရဲ့ဥက္ကဋ္ဌလည်းဖြစ်အမှုဆောင်ညွှန်ကြားရေးမှုလည်းဖြစ်တဲ့စတီဗင်လာမာကတော့မြန်မာနိုင်ငံမှာဒီမိုကရေစီကိုငြိမ်းချမ်းစွာပြန်လည်ခြင်းသုံးရေးနောက်ဖန်ခံထားရသူအလုံးပြန်လွတ်ပြီးရဲ့အတွက်တိုက်တွန်းတောင်းဆိုထားပါတယ
်We've been very outspoken in denouncing the coup. We're urging an immediate peaceful restoration of democracy.
ဆရာနာသိမ့်မှုအဆုံးသတ်ရေးအစိုးရဘက်ကဖိအားပေးဆောင်ရွက်ဖို့ကိုလည်းတိုက်တွန်းထားပါတယ်။ဒါပေမဲ့ဒီလိုဆောင်ရွက်တဲ့နေရာမှာလုပ်သားတွေကိုမထိခိုက်စေဖို့လည်းတိုက်တွန်းထားပါတယ်။လုပ်သားတွေရဲ့အသက်မွေးဝမ်းကြောင်းအလို့အကိုင်းနောက်သူတို့အခွင့်အရေးကိုကာကွယ်ပေးဖို့ကတိတ်ပြီးတော့အရေးကြီးပါတယ်လို့ပြောခဲ့တာပါ။စေုပ်ချုပ်ရေးချင်းသုံးနေတဲ့လိုင်းသားရရှေ့ပြည်သားတို့ကဆက်မှုလုပ်သားတွေကတော့လုံခြုံရေးစိုးရိမ်ချက်နောက်အလုပ်တွေရန်နာလိုက်ရတာကြောင့်လဲရန်ကုန်ကိုစွန့်ခွာနေကြရပါတယ်။နိုင်ငံတကာရဲ့တန်ခတ်ပိတ်ဆို့မှုတွေကြောင့်တိမ့်နဲ့ချီတဲ့အထက်ချုပ်လုပ်သားတွေထိခိုက်မဲ့အရေးစိုးရိမ်ချက်တွေလည်းရှိပါတယ်။ဒါပေမဲ့အထက်ချုပ်လုပ်သားခေါင်းဆောင်တွေကတော့အာဏာသိမ်းတာကိုဆက်လက်ဆန့်ကျင်မယ်လို့ပြောကြပါတယ်။
တော့တက်ကြလို့ရှားတဲ့ဥဆောင်သူတယောက်အနေနဲ့ရောပြည်သူတယောက်အနေနဲ့ရောပေါ့နော်ကျမတို့မြန်မာနိုင်ငံမှာဒီစစ်အာဏာရှင်ရဲ့လက်အောက်မှာတော့ကျမတို့တွေလည်းဟိုဟာပေါ့မနေနိုင်ဘူးကျမတို့ရဲ့အနာဂတ်ညှဆက်တစ်တွေကိုလည်းကျမတို့ထားနိုင်ဘူးပေါ့နော
်အထက်ချုပ်လုပ်ငန်းတွေကမြန်မာပို့ကုန်လုပ်ငန်းကဏ္ဍမှာအရေးပါပါတယ်မြန်မာနိုင်ငံဆိုင်ရာဥရောပကုန်သည်ကြီးများအသင်းရဲ့နောက်ဆုံးထုတ်စင်းတွေအရ2018ခုနှစ်တွင်မြန်မာအထက်ချုပ်လုပ်ငန်းကဏ္ဍရဲ့တင်ပို့မှုဟာတန်ဖိုးဒေါ်လာ 4.59 ဘီလီယံရှိတယ်လို့ဖော်ပြပါတယ်။နမယကုန်မှတ်တစိ့တွေအနေနဲ့တခြားနိုင်ငံတစ်ခုကိုရွှေ့မယ်ဆိုတဲ့ကိစ္စကမလွယ်ကူသလိုပဲတကယ်လို့ရွှေ့သွားပြီဆိုရင်လည်းမြန်မာနိုင်ငံကိုတစ်ခါပြန်လာဖို့ကလည်းမလွယ်ကူဘူးလို့ကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်ရှင
်။မတ်တင်ဂီတိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျာ။ခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ပြပေးကြပါမယ်။စစ်အာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာအစိုးရကိုအားမပေးဖို့နဲ့ဒီမိုကရေစီလိုလားတဲ့မြန်မာပြည်သူတွေဘက်ကနေရည်တည်ဖို့ဂျပန်နိုင်ငံရေးသမားတွေနဲ့ဂျပန်ပြည်သူတွေကိုဂျပန်ရောက်မြန်မာတွေကစ조사စီရင်နေကြပါတယ်။အနုမီဝန်ထမ်းတင့်ထားတဲ့ဟီရိုရှိမာမြို့ကထာဝရငြိမ်းချမ်းရေးမိတောက်ကိုမိကူပြီးမြန်မာပြည်သူတွေငြိမ်းချမ်းအောင်ဆုတောင်းနိုင်ခဲ့တဲ့အထိဂျပန်နိုင်ငံကမြန်မာရေးလှုပ်ရှားမှုအကြောင်းမဆုမြမွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ခင
်ဗျာမြန်မာနိုင်ငံမှာစစ်အာဏာသိမ်းအုပ်ချုပ်မှုကိုကန့်ကွက်ဆန့်ကျင်ဆန္ဒပြတဲ့ပြည်ရင်းကပြည်သူတွေကိုဒီပနိုင်ငံတွေမှာရှိနေကြတဲ့မြန်မာပြည်သူတွေကလည်းတက်နိုင်တဲ့ဘက်ကနေအားပေးနေကြပါတယ်ဂျပန်နိုင်ငံမှာဆိုရင်ဂျပန်နိုင်ငံရဲ့သမားတွေဂျပန်ပြည်သူတွေမြန်မာအရေးကိုစိတ်ဝင်စားအာရုံစိုက်လာအောင်လို့မြန်မာအတိုင်းအဝိုင်းကစ조사ဆောင်ရွက်နေကြပါတယ်။ဖြီတောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဖွဲ့ထားတဲ့အစိုးရကိုလက်ခံအတိအမှတ်ပြုဖို့အတွက်ဂျပန်လွှတ်တော်အမတ်တွေကိုမြန်မာလူငယ်တချို့ကစီယုံတိုက်တွန်းနေပါတယ်။ဂျပန်ရဲ့လက်ရှိအနာရပါတီကအမတ်တွေရောအတိုက်ခံပါတီကအမတ်တွေနဲ့ပါတွေ့ဆုံဆွေးနွေးမှုတွေရှိနေတဲ့အကြောင်းစီယုံလှုပ်ရှားနေသူမတ်လေကအခုလိုပြောပြပါတယ်။
ီပါကတော့ဒီ CRPH ပေါ့နော်ညီမပြည်သူတို့ကရွေးချယ်တင်မြှောက်ထားတဲ့အစိုးရဟောပေါ့နော်ဖက်ဒရယ်ပြည်ထောင်စုအစိုးရပဲပြောမှာပေါ့နော် CRPH ဆိုတာဘာလဲဆိုတော့ပြီးပို့ရယ်ပြီးတော့ဒီ CRPH ကိုလက်ခံဖို့အတွက်ညီမတို့ဒီ CRPH ကထုတ်ပြန်တဲ့ဟာတွေပြီးတော့ဥပဒေနဲ့ပတ်သက်ပြီးတော့လေဂျပန်တို့လေးဟောပေါ့နော်ဘာသာပြန်ပြီးတော့လွတ်တော်ဟောပြီးတော့ဒီအကြီးအကဲပေါ့နော်ဌာနဆိုင်ရာအကြီးအကဲနဲ့တွေ့ဆုံပြီးတော့မှဆွေးနွေးနေပါတယ်မှာအသေးစိတ်ကတော့လောလောဆယ်ဟိုပြောလို့မရတဲ့အကြောင်းအရာလေးရှိရပေါ့နော်တောက်ခွန်မြင်တော့လည်းအောင်မြင်နေပါရဲ့အခုစစ်တပ်နဲ့ပြည်သူနဲ့ဖြစ်နေတဲ့ပွဲမှာဒီ CRPH ကိုထောက်ခံခြင်းအောင်ဆိုရင်ပြည်သူဘက်ကပါတယ်ဆိုတဲ့ဟာမျိုးတစ်ခုနေနဲ့ဖိအားတစ်ခုနေနဲ့ပေးပြီးတော့မှဝင်နေနေပေါ့နော
်ဂျပန်နိုင်ငံရင်းသမားတွေနဲ့တွေ့ဆုံတဲ့အခါမှာဒီ CRPH ကိုထောက်ခံဖို့တခုပဲလားဘာလို့လဲဆိုတော့ဂျပန်နိုင်ငံကပြောရမယ်ဆိုရင်ဒီမြန်မာနိုင်ငံမှာဒီလာပြီးရင်းနှီးမြှုပ်နှံထားတဲ့ဂျပန်ကုမ္ပဏီတွေဆိုတာနေရမှာမဟုတ်ဘူးလေအဲ့တော့အဲ့ဒီကုမ္ပဏီတွေနဲ့ပတ်သက်လို့အဲစီးပွားရေးဆက်တွေ့ဖြတ်တာမျိုးအဲ့ဒါမျိုးလုပ်ဖို့အတွက်ကိုတိုက်တွန်းတာမျိုးတွေရှိလားအဲ့ဒါလည်းအသိပြရစေ
ရှိပါတယ်ပြောရမယ်ဆိုလို့ရင်ဂျပန်ကကျွန်တော်ဘိုးချင်းပေါင်းဆက်ကနေပါပေါ့နော်ဆိုရစင်တက်နေလေရန်ပဏံတင်ခဲ့တဲ့အဖွဲ့အစည်းတစ်ခုပေါ့နော်ပြည်သူလူထုနဲ့ထောက်ပံ့နေဟိုနိုင်ငံတစ်ခုလည်းဖြစ်တယ်ပေါ့နော်ဒါမှမဟုတ်ဒီချိန်နေမှာသူတို့ရဲ့ OD ထောက်ပံ့ပေါ့နော်ရက်တန်ဖို့ရေပြည်ခါကြောင့်မြန်မာနိုင်ငံမှာဝင်ရောက်နေရဲ့၄00ကျော်သောဒီစီးပွားရေးပေါ့နော်အဲ့ဒါတွေကိုအားလုံးရက်တန်ပေးဖို့ပေါ့နော်မပူပေါင်းပေးဖို့ပြောရမယ်ဆိုရင်ခီရင်းလိုမျိုးပေါ့နော်ပြည်ပသက်သာလှူဆောင်ပေးဖို့ရေပြည်ခါကြတော့ဒီဩစတြေးလျလိုမျိုးပေါ့အနာရှင်ရဲ့တာသိမိရေးမိသားစုဝင်တွေကိုဗီဇာပန်းနာမျိုးပြီးတော့စီးပွားရေးအရာပိတ်ဆို့မှုတွေပြီးတော့အဲ့လိုမျိုးဗီဇာအရာပိတ်ဆို့မှုတွေလုပ်ပေးဖို့လည်းတောင်းဆိုပါတယ်မှာ
အဲ့တော့အဲ့လိုမျိုးတောင်းဆိုတဲ့အခါမှာရောတုံ့ပြန်မှုတွေကဘယ်လိုမျိုးရလဲဟိုအပြုသဘောဆောင်တဲ့တုံ့ပြန်မှုတွေကိုရပါလားရှင့
်ပြုသဘောဆောင်တဲ့တုံ့ပြန်လားဆိုတော့ဒီချိန်ကမှအခုအလုံးအမြင်တွေ့နေရတဲ့အတိုင်းပေါ့နော်ဂျပန်ကတော့ဒီကြပြတ်သားတဲ့အဖြစ်တစ်ခုကိုထွက်မလာသေးဘူးပေါ့နော်လောလောဆယ်အချိန်မှာသူတို့တွေကဒီမြန်မာစစ်ဆိုရနဲ့အဲကောင်းမွန်တဲ့ဆက်ဆံရေးရှိရတဲ့ကြောင့်မို့လို့စစ်ဆိုရကိုဖြောင်းပြမယ်အဲ့လိုမျိုးပလန်တစ်ခုသူတို့မှရှိရပုံမှာပဲဒီသာဗန်းနဲ့ကိစ္စတွေဒီစီးပွားရေးပိတ်ဆို့မှုတွေတက်ကတော့သူတို့စဉ်းစားပါမယ်ပေါ့နော်ပြတ်သားတိကျပြတ်သားတဲ့အခြေအရတော့မရသေးဘူးမှာလောလောဆယ်မှာဒါဒီတိုက်ခံပါတီရောတခြားသူတို့အနာရပါတီရောအားလုံးကိုဟို pressure ပေါ့နော်တနိုင်တည်းမြတ် pressure ပေးရင်ဆွေးနွေးရင်းနဲ့တော့လှုပ်ဆောင်နေပါပဲ
ဒါကတော့ဟိုနိုင်ငံရေးသမားတွေဘက်ဟိုတိုက်တွန်းနေတဲ့အပိုင်းပေါ့လေနောက်ဒီဂျပန်ပြည်သူတွေဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေကိုပို့ပြီးတော့သိလာအောင်ကိုလုပ်နေတဲ့အပိုင်းကိုလည်းပြောပြပါလားရှင့်
ဗန်ဒီသူတို့တည်အောင်လုပ်နေတာကတော့ဟိုပါငွေတွေကအဖွဲတော်တော်များများဟိုစိတ်ဝင်စားအောင်ပေါ့နော်ကာတွန်းလေးနဲ့လောက်တာအနီမဲလေးနဲ့လောက်တာလည်းရှိရဲပြီးတော့လုံဝမြန်မာနိုင်ငံရဲ့ဖြစ်ပျက်နေတဲ့အခြေအနေတွေကိုလုံဝပုံလေးဒီ Twitter တန်ရိုးတွေပေါ့နော်အားအပုံတွေရောအကုန်လုံး link နေနေဒီ QR code နဲ့လုပ်တယ်ပြီးတော့ pamphlet လေးလုပ်တယ်လုပ်ပြီးတော့ကျမတို့လူစီကားရဗုဒ္ဓတွေမှာ live ပြီးတော့မဝေးကြတယ်ပြီးရခါကျတော့ဒီဂျပန်မြန်မာအဖွဲစည်းရေး page တွေရှိရဲပေါ့နော်အဲ့ page တွေမှာဆိုလို့ဖြစ်နေကျမတို့ဒီဟာတွေသတင်းတွေကိုတင်ပေးတယ်ပြီးတော့အန်ဂျီအဖွဲ့အစည်းမျိုးပေါ့နော်အာဆီယံနိုင်ငံမျိုးကူညီနေတဲ့အဖွဲ့အစည်းအောင်ဆောင်နေရှိရဲပြီးတော့ဘုံတော်ကြီးအားနေဦးဆောင်ပြီးတော့မှတနိုင်ငံလုံးတည်အောင်လုပ်ဆောင်ပေးရမျိုးတွေပေါ့နော်အဲ့တော့ဂျပန်ပြည်သူလူထုနားနဲ့လက်ခံလာအောင်မြန်မာပြည်ရဲ့အခြေအနေကိုလုံးဝသိပြီးတော့မှဂျပန်စိုးရတော်ပြန်မှုကဘယ်လိုလဲဆိုတာကိုသိပြီးတော့သူတို့လူမျိုးတွေကိုယ်တိုင်စိုးရကိုဖိအားပေးနိုင်ဖို့အတွက်ပေါ့နော်မြန်မာတို့လေအားလည်းစူးစမ်းလှုပ်ဆောင်နေပါတယ်
ဂျပန်ကုမ္ပဏီတွေမှာအလုံးလုံးနေကြတဲ့မြန်မာတချို့ကလည်းဆေးရနာတိမ့်ထားချိန်မှာမြန်မာနိုင်ငံနဲ့စီးပွားရေးမလုပ်ဖို့ကုမ္ပဏီလူကြီးတွေကိုတိုက်တွန်းစည်းရုံးမှုတွေလုပ်နေကြပါတယ်တိုကျိုမြို့တော်ကကမ္ဘာကျော် Fujitsu နည်းပညာကုမ္ပဏီမှာလုပ်နေတဲ့မတ်တနာညွန့်ကသူတောင်းဆိုခဲ့တာကိုခုလိုပြောပြပါတယ
်အဲလုပ်နေစီးပွားရေးစီးပွားရေးလပ်ပြီးဖို့အတွက်ညလောင်လေးမလုပ်ဖို့အတွက်ရဲ့အဲ့ဒီစီးပွားရေးတွေမလုပ်တာနဲ့ပတ်သက်ပြီးတော့ဘယ်လိုပြောလဲဟို business မှာညာနေပြီးတော့ pressure ပြီးတော့ business ဆင်းနေပေါ့နော်အဲ့ပြီးတော့နောက်တစ်ခုတောင်းဆိုပေးတာကတော့ဒီ Fujitsu ဆိုတာကမြန်မာပြည်မှာလေလူတည်များတဲ့ company နိုင်ငံတကာမှာလေလူတည်များတဲ့ company ကနေပြီးတော့အဲဒီ company ကနေပြီးတော့ဒီမြန်မာပြည်စစ်တပ်ရဲ့အဲလူမဆန်တဲ့လုပ်ချက်တွေကိုသဘောမတူလက်မခံပါဘူးဆိုပြီးတော့ရှုံချတဲ့ statement ကိုထုတ်ပြီးတော့အဓိကတောင်းဆိုနေတာပါပေါ့နော်ဒါပေမဲ့တောင်းဆိုခဲ့ပြီးနဲ့သူတို့ဟိုအဖြေဆိုပြီးတော့ဒီအခုလက်ရှိအခြေအနေမှာ Fujitsu ကဒီမြန်မာပြည်စစ်တပ်နဲ့ပတ်သက်တဲ့အဲလုပ်ငန်းတွေဆိုတာဒီလုပ်ငန်းတွေဟိုမရှိပါဘူးဆိုတော့အကြောင်းပြန်ရတယ်ဆိုတဲ့ဟာရယ်ဒါပေမဲ့ဒီ statement ထုတ်ဖို့အတွက်ကတော့ဒီတခြားနိုင်ငံရဲ့နိုင်ငံရေးမှာဝေရောက်ဆက်ဖက်တူလို့ဖြစ်မှာအတွက်အကြောင်းသူတို့ကဒီ statement အထိကတော့မထောက်နိုင်ပါဘူး။ဒါပေမဲ့ဒီ ACC ပြီးတော့အတွက်ရဲ့သူတို့ကတော့ဘယ်လိုပြောလဲ။လောင်းလေးတည်ထားပြီးတော့ဒီအခြေအနေတွေကိုအဲတိရှိဆောင်ရှောက်ချင်ပါလေဆိုပြီးတော့အဖြေရထားပါတယ်ပေါ့နော်။ စိတ်မတရားတော့မထုတ်လိုက်နိုင်ပေမဲ့မြန်မာတို့ဒီဖြစ်စမှာလုပ်နေတဲ့မြန်မာလူမျိုးတွေအတော့ပါတော့ပေါ့နော်ဒီစီးရောအထိဒီကိုယ့်ရဲ့ခိုင်ရင်ချက်ကိုပြောပြနိုင်တဲ့အတွက်အခြေခံတစ်ခုကတော့ပေါ့ပြောပါတယ်လို့ပြောမှာပေါ့နော်
သူတို့ရဲ့ Fujitsu Company အကြီးအကဲတွေကိုတောင်းဆိုတဲ့လိုမျိုးတခြားဂျပန် company တွေမှာအလုပ်လုပ်နေကြတဲ့မြန်မာတွေအနေနဲ့စာရေးတင်နိုင်ဖို့လဲသူတို့ကအကူအညီပေးနေပါတယ်
။မြန်မာတို့ Fujitsu ကိုထုတ်လိုက်နိုင်တဲ့အတွက်အခုဆိုလို့ရှိရင်ဒီတခြား company ကဟိုကုတ် company ကိုတင်ရင်းလို့ကအမှရေးလို့ပြောလို့ရှိရင်ဒီအစအနေတိုင်းဆိုရေးစရာမလိုတော့ဘူး။ဒီ format ပုံစံကိုယူပြီးတော့အဲ့မှာ company နာမည်တို့ကိုယ့်နာမည်တို့ဖြည့်ရုံနေပြီးမဲ့ဟိုရေးလို့ရပါပြီအမှ။ဘယ်လိုမဆိုလေလေကူကူနဲ့ต้องรู้เลยอ่ะพี่ชัดชินเนี่ยว่าชัดชินเนี่ยโหชอบอยู่อย่างไอ้เฉยนี้ဖြစ်ပါပါတယ်
အခုလိုမျိုးဂျပန်နိုင်ငံမှာရောင်းနေကြတဲ့မြန်မာတွေကမြန်မာနိုင်ငံကဆက်အနာတိမ့်ထားသူတွေအပေါ်ဖိအားတွေပေးနေကြသလိုမြန်မာနိုင်ငံကပြည်သူတွေငြိမ်းချမ်းစေဖို့အတွက်အနုမြူပုံတံတင်ခဲ့တဲ့ဟီရိုရှိမာမြို့ကထာဝရငြိမ်းချမ်းရေးမိတော့ကိုမိကူပြီးဆူတောင်းပေးတာအထိလုံခံခဲ့ပါတယ်မြန်မာနိုင်ငံအကြောင်းစိတ်ဝင်စားတဲ့ဂျပန်ဖုန်းတော်ကြီးတွေစီစဉ်တဲ့ဒီပွဲဘလောက်ထူးခြားသလဲဆိုတာကိုမက်လယ်ကရှင်းပြပါတယ်
ဒီလိုရှိမှနေမျိုးပုံအတင်ကတော့လူတွေမှာတောင်းတန်းချီတည်ဆုံးခဲ့ရတယ်ပေါ့နော်အဲဒီတော့ဆိုလို့ဖြစ်နေပြင်းမဲ့တဲ့ပြည်သူတွေကတည်ဆုံးခဲ့ရတယ်ပေါ့မြန်မာနိုင်ငံမှာဆိုလဲသူတို့နဲ့တူညီနေတဲ့အရာတခုကဘာလဲဆိုတော့လုံးဝမတရားဟိုအသက်ခံနေရတယ်ပေါ့နော်အသက်ခံနေရပြီးတော့ပြည်သူလူထုကငြိမ်းချမ်းရေးအတွက်လူလူလာလာနဲ့တတိရှိရှိနဲ့အလုံးဝစီလုံးကြီးမျိုးစွာဘာသာမချလူမျိုးရေးမချမခွဲစားပဲလှုပ်ဆောင်နေတဲ့ဟာအတွက်သူတို့ရဲ့အရန်ကိုအားရတယ်မြမပြည်ကိုလုံးဝငြိမ်းချမ်းတဲ့နိုင်ငံတစ်ခုအနေနဲ့ဟိုအញ្ញံဆုံးရောက်စေခြင်းနဲ့ဆိုတဲ့စန္ဒာနဲ့သူတို့ခွင့်တောင်းပြီးတော့မှဒီငြိမ်းချမ်းမိတော့ကိုရခဲ့တာပေါ့နော်။မှပြောမယ်ဆိုတော့မြမပြည်သူလူထုအတွက်အញ្ញံဆုံးသောငြိမ်းချမ်းရရပါစေဆိုတဲ့စိတ်နဲ့ဒီမှာဆိုရင်လုံးဝအဲ့နေရာဝင်ခွင့်မရှိတဲ့နေရာတစ်ခုပေါ့နော်။ပင်နိုင်ငံမှာဒီငင်းချင်မိတော့ကိုညှိယူပြီးမှလုပ်တဲ့ပွဲလည်းမရှိခဲ့ဘူးသူတွေပေါ့နော်ခုမြန်မာနိုင်ငံရဲ့အခြေအနေမြန်မာလူမျိုးတွေရဲ့စီလုံးမှုဒီဂျပန်မှာရှိတဲ့လူတွေရဲ့စူးစမ်းမှုတွေကြောင့်မို့လို့သူတို့ရဲ့ကိုချင်းစာမှုနဲ့မြန်မာနိုင်ငံရဲ့ငင်းချင်လူလာမှုတွေကြောင့်မို့ဒီမိတော့ကိုရောက်ရှိခဲ့လို့ညီမတော့ထင်ပါတယ်မို့
ဂျပန်နိုင်ငံရဲ့သမားတွေနဲ့ဂျပန်ပြည်သူတွေကိုမြန်မာဒီမိုကရေစီလှူရှာမှုအကြောင်းတွေအာရုံစိုက်အောင်နဲ့ဂျပန်စီးပွားရေးလုပ်ငန်းတွေအနေနဲ့ဆက်အနာတင်ထားတဲ့အစိုးရနဲ့စီးပွားရေးလုပ်တာရပ်ဖို့အတွက်ဂျပန်ရောက်မြန်မာတွေနှီးမျိုးစုံစူးစမ်းနေကြတာဖြစ်ပါတယ်ရှင်ကျွန်မဆွေမြတ်မှာပ
ါတနင်္လာနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ VOA မြေတန်အကန်တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုဆက်ပြီးတော့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါအောင်မယ်ခင်ဗျာမြန်မာနိုင်ငံမှာစစ်အာဏာသိမ်းထားတဲ့စစ်ကောင်စီကိုနိုင်ငံတော်ပုံစံမျိုးစုံနဲ့ဆက်ပြီးဆန္ဒပြနေကြသလိုစစ်တပ်ကဖွဲ့စည်းတဲ့ဘက်ကလည်းဆက်ပြီးတော့အကြမ်းဖက်နေနေတာတွေကြောင့်ဒီကနေ့မှလည်းအရသာတည်ဆုံမှုတွေအများပြားရှိခဲ့ပါတယ်။ရန်ကုန်တောင်တကုန်းဘက်မှာစစ်အုပ်ချုပ်ရေးကောင်စီရဲ့လက်ချက်ကြောင့်မတန်ဆွမ်းသူတဦးအပါအဝင်အရသာ2ဦးတည်ဆုံပြီးတချို့လည်းအပြင်းထန်ဒဏ်ရာရသွားတယ်လို့ကိုရိတ်ကြုံရသူတွေက VOA ကိုပြောပြကြပါတယ်။မြန်မာနိုင်ငံအတွင်းကအခြေအနေနဲ့ပတ်သက်လို့အင်ဒိုနီးရှားနဲ့ဂျပန်နိုင်ငံအကြားအနီးကဆွေးနွေးနေတယ်လို့ဂျပန်နိုင်ငံကရောက်ရှိနေတဲ့အင်ဒိုနီးရှားနိုင်ငံသားဝန်ကြီးရက်နိုမာဆူဒီကပြောပါတယ်မြန်မာနိုင်ငံအတွင်းကလက်ရှိဖြစ်ပွားနေတဲ့အခြေအနေတွေနဲ့ပတ်သက်လို့အင်ဒိုနီးရှားနဲ့ဂျပန်နိုင်ငံအကြားအ ਨੇ ဆုံးတစ်ပတ်ကို2ကြိမ်ဆွေးနွေးနေကြပါတယ်လို့လည်းဝန်ကြီးမာဆူဒီကပြောပါတယ်ဂျပန်နဲ့အင်ဒိုနီးရှားနိုင်ငံအနေနဲ့နှစ်နိုင်ငံအကျိုးစီးပွားအတွက်တာမဟုတ်ပဲဒေတာရင်းတည်ငြိမ်အေးချမ်းရေးနဲ့တာယာဝါပြောရေးအတွက်ကိုပါပူးပေါင်းလုပ်ကိုင်နေကြတာဖြစ်တယ်လို့လည်းပြောပါတယ်မြန်မာနိုင်ငံအတွင်းလက်တလောဖြစ်ပေါ်နေတဲ့ WANDJ ကိုပေါ်ရအခြေအနေတွေကိုကြော်လွှားနိုင်ဖို့အချိန်ကြနိုင်ပြီးအာဆီယံနိုင်ငံတွေအနေနဲ့ဒီပြဿနာကိုဘယ်လိုတုံ့ပြန်မလဲဆိုတာအရေးတကြီးဖြစ်နေတယ်လို့စင်ကာပူနိုင်ငံသားရေးဝန်ကြီး Vivian Balakrishnan ကလည်းပြောကြားလိုက်ပါတယ်ဒီဖြစ်ရပ်တွေကိုဖြေရှင်းဖို့အချိန်အတော်ကြာနိုင်တဲ့အကြောင်းနဲ့သူ့အနေနဲ့သိပြီးတော့အကောင့်မမြင်ဘူးဆိုတာကိုဝန်ခံကြောင်းလဲဝန်ကြီး Vivian ကစင်ကာပူသတင်းဌာနတွေကိုပြောကြားခဲ့ပါတယ်ခင်ဗျာမြန်မာနိုင်ငံပေါ်ကုလသမဂ္ဂလူမျိုးရေးကောင်စီအရေးပေါ်အစည်းအဝေးကိုလာမယ့်ပုထုံးနေ့မှာတကပိတ်ခေါ်ယူကျင်းပဖို့ရှိတယ်လို့တန်တမန်သတင်းရက်ွက်တွေကိုကိုးကားပြီးတော့ AFP သတင်းမှရေးသားထားပါတယ်မြန်မာနိုင်ငံအခြေအနေတွေကိုအရေးပေါ်ဆွေးနွေးဖို့ဗြိတိန်ကအဆိုပြုခဲ့တာဖြစ်ပြီး15နိုင်ငံပါကုလသမဂ္ဂလူမျိုးရေးကောင်စီမှာအမေရိကန်ပြည်ထောင်စုကလက်တလောအားဖြင့်တော့အလဲကျဥက္ကဋ္ဌတာဝန်ယူထားပါတယ်အခုလာမယ့်ကုလသမဂ္ဂလူမျိုးရေးကောင်စီအစည်းအဝေးမှာတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်Christine Shreena Bagana ကမြန်မာနိုင်ငံနောက်ဆုံးအခြေအနေတွေကိုတင်ပြရှင်းလင်းသွားမှာဖြစ်ပါတယ်ခင်ဗျာ2023ခုနှစ်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာမူပေါင်းသဘောတူညီချက် TIFA အရမြန်မာနိုင်ငံနဲ့ရရှိထားတဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အားလုံးကိုအမေရိကန်ပြည်ထောင်စုကယာယီဆိုင်းငံ့လိုက်ပါပြီ
မြန်မာနိုင်ငံအတွင်းဒီမိုကရေစီနီးလမ်းကြတဲ့အစိုးရတရားပေါ်ပေါ်မလာမချင်းဒီဟာကိုတည်ရှိသွားမယ်လို့လည်းသူကပြောပါတယ်ခင်ဗျာတော်ရစီမအခုနာဆင်နေကြတာကတော့ view မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာဒီကနေ့အစီအစဉ်မှာအစီအစဉ်ထုတ်လို့ရမှုအဖြစ်မဆုမြမွန်ကတာဝန်ယူတင်ဆက်ပေးခဲ့တာပါဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Charles Stone Mock ဖြစ်ပါတယ်ခင်ဗျာ view American တန်ရတင်းလာနေ့အစီအစဉ်တွေကိုနာဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာတော်ရစီများနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်ကင်းဝေးပြီးတော့လူအင်ဆန္ဒတွေအားလုံးအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ This program has